Welcome to the Voice of America in Burmese.
Mingla mane kema sha. Toda shin a lo be an ye nyu nyu ga ni kin we ja ba si. Washington ni ro view American tan ga ni 2021 April 4 ye tinning nwe ne mane khin season lwe go Myanmar san lo jin mane 6 na yi ga ni 9 na yi a thi. Line no meter 32 40 ne 48 line line meter 190 ro ga ni thau lwin pe ni ba bi.ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါပထမဆုံးတော့သတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးပါမယ်ကျွန်မခင်မျိုးသက်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာနှစ်လကျော်လာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုထိဆက်ရှိနေပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်စနေနေ့မှာတည်ဆုံသူကအနည်းဆုံး9ဦးရှိခဲ့ပါတယ်စနေနေ့ကသခိုင်းတိုင်းမုံရွာမှာချီတက်ဆန္ဒပြလာတဲ့ပင်မတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတွေရဲ့တိုက်ခတ်မှုကြောင့်ဆန္ဒပြသူ3ဦးတေဆုံးခဲ့ရပါတယ်။မန္တလေးမှာတော့မနေ့အာယုံတက်ချိန်ကစပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတမကတက္ကသိုလ်ကောလိပ်ဆရာဆရာမတွေတန်ကတမကအဖွဲ့တွေရဲကန်းအလုပ်သမားတွေအပါအဝင်လူပေါင်း100နဲ့ချီပါဝင်တဲ့တပ်ပေါင်းစုတပိတ်ကိုစနေနေ့ကပြုလုပ်ခဲ့ကြပါတယ်။မွန်ပြည်နယ်တထုံမြို့မှာတော့စနေနေ့ကဆင်အာနာရှင်ဆန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတွေဘက်ကပြစ်ခတ်နှိမ်နင်းတဲ့အတွက်တအူးတည်ဆုံးခဲ့ရတယ်လို့ဗကုမာလည်းတအူးတည်ဆုံးခဲ့ရတာပါ။အခုလိုတည်ဆုံးမှုတွေရှိနေပေမဲ့ရန်ကုန်၊နေပြည်တော်၊ပြည်မနာ၊မိုးကောင်း၊ကောလင်း၊အောင်လံ၊ကံမ၊တောင်ကြီးမူဆယ်ကလေးတဝဲအပါဝင်နိုင်ငံတလွားမြို့ရအတော်များများမှာပုံစံမျိုးစုံနဲ့ဆက်ပြီးဆန္ဒပြနေကြစေပါရန်ကုန်မန္တလေးမိုးကုတ်ရွာငံနဲ့ဖားကန့်တို့မှာတော့နေဘက်တွေအပြင်ညဘက်တွေမှာလည်းညသပိတ်တွေကိုဆင်နွှဲနေကြပါတယ်နိုင်ငံတလွားဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းမှုကြောင့်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေအခုနှစ်လကျော်လာချိန်မှာတည်ဆုံးရသူပေါင်းကအနည်းဆုံး950ရှိနေပြီးဒီထဲမှာကလေးငယ်46ယောက်ပါနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုထောက်ခံကြောင်းတိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့ကပြောကြားလိုက်တာကြောင့်စစ်တပ်နဲ့ကာလတာရှည်တိုက်ပွဲဆင်နွှဲနေတဲ့တိုင်းဒေသလက်နက်ကိုင်တွေကြားတိုက်ပွဲတွေပိုးပြီးကြီးမားလာမှောက်ကိုစိုးရိမ်လာကြပါတယ်။တိုင်းဒေသလက်နက်ကိုင်10ဘွဲ့ဟာစနေနေ့မှာအွန်လိုင်းကနေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးစစ်တပ်ကဆန္ဒပြပြည်သူတွေအပေါ်မှာကြီးအစ်စ်တွေနဲ့ပြစ်ခတ်တာအပါအဝင်အကြမ်းဖက်ဖြိုခွင်းနဲ့လုပ်ရအပေါ်မှာပြစ်တင်ရှုံချခဲ့ကြတာပါ။စစ်တပ်အာဏာသိမ်းပြီးနှစ်လအကြာမှာဆန္ဒပြသူ950ကျော်တည်ဆုံးခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာစစ်တပ်ကတလတာအပြစ်ခတ်ရစင်းကြီးညာခဲ့ပေမဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးရန်တရားကိုထိပါသူတွေအတွက်မပါဘူးလို့ကြေညာခဲ့တာပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကဗိုလ်ချုပ်ကြီးရွတ်ဆက်ကတော့အကြမ်းဖက်ဖြိုခွဲတဲ့လုပ်ရက်တွေအတွက်အာဏာသိမ်းစစ်ကောင်စီကတာဝန်ခံမှုရှိရမှာဖြစ်ကြောင်းနဲ့ဆန္ဒပြသူတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကနှိမ်နင်းနေတာအပါအဝင်အကြမ်းဖက်လုပ်ရက်တွေအားလုံးကိုရပ်တန့်ရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်NLD အစိုးရလက်ထက်မှာရရှိထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရသဘောတူညီချက် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဆေးဘွဲ့အနေနဲ့ online ဆွေးနွေးပွဲအတွင်းဒီ NCA ကိုပြန်ပြီးတုံ့တက်ခဲ့ကြတာဖြစ်ပြီးမြန်မာနိုင်ငံမှာအာဏာရှင်စနစ်ကျဆင်းဖို့တောင်းဆိုတဲ့ပြည်သူတွေနဲ့အတူတသားတည်းရပ်တည်သွားမှာဖြစ်ကြောင်းလဲဗိုလ်ချုပ်ကြီးရဆက်ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကကရင်လက်နက်ကိုင်တပ်ဖွဲ့ KNU ကတပ်မဟာ9နယ်မြေမှာမြန်မာတပ်စခန်းတစ်ခုကိုဝင်ရောက်သိမ်းပိုက်ခဲ့တဲ့အတွက်တပ်မတော်ကလေကြောင်းကနေပါတောက်ပြန်တိုက်ခိုက်နေတယ်လို့ကချင်ပြည်နယ်ဘက်မှလည်း KIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေတိုးလာနေချိန်မှာပဲအခုလိုတိုင်းဒေသလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်စစ်အာဏာသိမ်းမှုကိုအကြမ်းမဖက်ဆန့်ကျင်တဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေအဆိုတော်တွေအပါအဝင်မြန်မာအမှုပညာရှင်အတော်များများကိုအာဏာသိမ်းစစ်တပ်ကရဇသက်ကြီးပုံမှ905ကကြီးနဲ့အရေးယူဖို့ပြင်ဆင်နေပါတယ်။ဒီအမှုပညာရှင်တွေဟာပြည်သူဝန်ထမ်းတွေစီဗီယံလှုပ်ရှားမှုမှာပါလာစေဖို့နဲ့အများပြည်သူအထိတ်တလန့်ဖြစ်အောင်တွေးထိုးနှုံဆောင်မှုတွေကို သူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြနေတာကြောင့်အရေးယူရတာဖြစ်ကြောင်းလဲစစ်တပ်ပိုင်းသတင်းဌာနတွေကဧပြီလ2ရက်နဲ့3ရက်နေ့တွေမှာကြေညာခဲ့တာဖြစ်ပါတယ်။ဖန်ဆီးအရေးယူမဲ့သူတွေထဲမှာတော့ရုပ်ရှင်သရုပ်ဆောင်အကယ်ဒမီဖွေးဖွေးတက်မွန်မြက်အကယ်ဒမီအင်ဒရာဂျော်ဆန်ကော်နီပိုင်ဖြိုးသူမင်းမော်ကွန်ပိုပိုအဆိုရောအာဇာနီကြားပေါက်ချမ်းချမ်းအပါဝင်အနုပညာရှင်40ကျော်ပါဝင်ပြီးနောက်ထပ်အရေးယူမဲ့သူတွေရှိသေးတယ်လို့လည်းပြောပါတယ်။နောက်နာမည်ကြီးအနုပညာရှင်တွေဖြစ်တဲ့ခင်ဝင့်ဝါညီနန္ဒအောင်မြင့်မြတ်ဇင်အောင်နိုဘန်ထူချမ်းမြေမောင်ချိုညီထွတ်ခေါင်ဝါဇူမိုးဦးကျော်ကျော်နန္ဒရဲရိုက်ထက်အောင်ရှိုင်းအောင်သူလွင်မေဦးမေတိုးခိုင်တန်တာလှိုင်းဖြူဖြူအောင်ဒေါက်တာသူရင်လှိုင်းဝင်းမတ်ထက်ဇင်တော်နိုင်ဒေါက်တာမြဝေကြီးမေဇွန်ဝင်းစီသူဝင်းဒေါ်နန်းမြတ်စောမေဦးမောင်ကျော်ရဲထွန်းနှင်းသွေးယူအောင်မယ်ရီနဲ့အင်ဂျယ်ဒမွန်တို့လည်းအရေးယူခံရတဲ့အထက်မှာပါဝင်ပါတယ်မြန်မာနိုင်ငံမှာဖက်ဒရီတရက်စစ်တပ်အာဏာသိမ်းခဲ့ပြီးရပ်ပိုင်းတွင်မှာပဲအဆိုတော်တူတူသေုပ်ဆောင်ဒေါင်းအပါဝင်အနုပညာရှင်တချို့က CDM လှုပ်ရှားမှုကိုထောက်ခံလှုပ်ရှားလာကြတာဖြစ်ပါတယ်။ဖက်ဒရီလာစမ်းမှာပဲရုပ်ရှင်သေုပ်ဆောင်ပြည်တီဦးနဲ့လူမင်းဒါရိုက်တာကိုပေါ့ဝိုင်းအဆိုတော်အနက်ကအပါဝင်အနုပညာရှင်တချို့ကိုလည်းအမြင့်ဆုံးထောင်ဒဏ်2နှစ်အထိကျခံရနိုင်တဲ့ပုံမှန်905ကကြီးနဲ့ဖမ်းဝရမ်းထုတ်ခဲ့ပြီးတချို့လဲအဖမ်းဆီးခံခဲ့ရပါတယ်မြန်မာနိုင်ငံမှာဆက်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်ဖြိုခွဲတာခံနေရပေမဲ့ပြည်သူတွေကနောက်ဆုံးမသွားပဲပုံစံမျိုးစုံနဲ့ဆက်ပြီးပြုလုပ်နေကြတယ်လို့ပြည်ပရောက်မြန်မာတွေကလည်းကိုရောက်နေတဲ့နိုင်ငံအသီးသီးမှာမြန်မာနိုင်ငံအရေးဝိုင်းဝန်းအကူအညီပေးကြဖို့အတွက်တောင်းဆိုဆန္ဒပြနေကြစေပါ
ဝါရှင်တန် DC ဝန်ကျင်ပြည်နယ်တွေကမြန်မာနိုင်ငံသားတွေဟာစနေနေ့ကရုရှားတန်ရုံရှင်မှာစုဝေးကြပြီးမြန်မာအရေးအတွက်ရုရှားကအကူအညီပေးဖို့ပန်ကြားခဲ့ကြပါတယ်။ဒါအပြင်မြန်မာတန်ရုံ၊တရုတ်တန်ရုံ၊အိန္ဒိယတန်ရုံ၊သမရအင်ဗျူနဲ့ဝါရှင်တန် DC ကြောက်တိုင်တွေရှိမှလည်းလမ်းလျှောက်ချီတဲ့ဆန္ဒထုတ်ဖော်ခဲ့ကြတာပါ။မြန်မာနိုင်ငံမှာဆန္ဒပြပွဲတွေအတွင်းအသက်သေဆုံးခဲ့ရသူတွေအတွက်လည်းအမေရိကန်နိုင်ငံရောက်ဆရာတော်တွေဦးဆောင်ပြီးဆုတောင်းပေးခဲ့ကြတယ်လို့နိုင်ငံတွင်းဆက်လက်လှုပ်ဆောင်နေကြတဲ့ဆန္ဒပြပွဲတွေမှာအန်ဒီယခင်အောင်လည်းဆုတောင်းပေးခဲ့ကြပါတယ
်။အမေရိကကရောဒီကမ္ဘာလုံးကရောမြန်မာနိုင်ငံမှာရောပေါ့နော်။အလုံးဒီမိုကရေစီတောက်ပွဲကိုဝင်နေကြတဲ့သူတွေကိုဦးဇနုအန်ဒီယခင်ကလည်းကျမ်းမှန်ဆန္ဒဆိုင်နဲ့ဟိုတိုက်ပွဲဝင်နိုင်အောင်ဦးဇနုမေတ္တာပို့ပါမယ
်။အမေရိကန်နိုင်ငံကမြို့ကြီးတွေဖြစ်တဲ့ဝါရှင်တန် DC အပြင်နယူးယောက်၊ဘော့စတန်နဲ့ဆန်ဖရန်စစ္စကိုမြို့တွေမှာလည်းစနေနေ့ကမြန်မာနိုင်ငံအရေးအတွက်စုဝေးတောင်းဆိုခဲ့ကြတာပါလန်ဒန်မှာတော့ယာနဲ့ချီတဲ့ဗြိတိန်ရောက်မြန်မာတွေစုဝေးပြီးမြန်မာတန်ရုံးရှိမှာစုဝေးဆန္ဒပြခဲ့ကြပါတယ်မြန်မာတန်ရုံးရှိပြန်လန်ဒန်ကတရုတ်တန်ရုံးနဲ့ရုရှားတန်ရုံးတွေရှိမှာစုဝေးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဗြိတိန်ဝန်ကြီးချုပ်ယုံရှိကိုပါတွားရောက်ခဲ့ကြတာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာလည်းတနင်္လာနေ့မှာဆူဝေးဆန္ဒဖော်ထုတ်ကြဖို့အတွက်ဂျပန်ရောက်တိုင်းရင်းသားများအဖွဲ့အစည်းကဆော်ဩထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ကမ္ဘာအရရက်မှာကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဆေးတွေဆက်ပြီးတော့ထိုးပေးနေပေမဲ့ပိုကူးစက်မှုမြင့်တက်လာနေတဲ့အတွက်ကန့်သတ်တားမြစ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။အစ္စတာပွဲတော်အားလည်းမှာအခုလိုကန့်သတ်မှုနဲ့ရင်ဆိုင်နေရတဲ့လူပေါင်းတားနဲ့ချီရှိနေတာပါ။အီတလီနိုင်ငံမှာတော့ Saint Peter ရင်းမြစ်မှာလူတွေစုယုံပြီးတော့ဖို့ပြုဆူတောင်းတာမျိုးမလုပ်နိုင်အောင်လို့စနေနေ့ကစပြီးတော့၃ရက်ကန့်သတ်ချက်ထုတ်ပြန်ထားပါတယ်။မနစ်တုန်းကလည်းအလားတူကန့်သတ်ချက်ထုတ်ပြန်ခဲ့တာပါ။မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့မျိုးအလင်းအမြန်ကူးစက်ပြန့်နှံ့မှုကြောင့်အရေးပေါ်ဌာနမှာလူနာတွေနဲ့ပြည်နေတဲ့ပြင်သစ်နိုင်ငံမှာလည်းတနင်္ဂနွေနေ့ကစပြီးတော့ကန့်သတ်ချက်အတိထုတ်ပြန်ထားပါတယ်။ဘယ်လ်ဂျီယံနိုင်ငံအပါဝင်အခြားဥရောပနိုင်ငံအတော်များများမှာလည်းကာယောဂဆိုင်ရာကန့်သတ်ချက်တွေလှည့်တလို့ပြန်ပြီးတော့ချမှတ်ထားတာပါ။ ကနေဒါနိုင်ငံအွန်တိုရီယိုဖက်မှာလည်းအနည်းရမြားလာတဲ့ဗီဇပြောင်းဖို့ကူဆက်မှုကြောင့်ဆေးရုံရောက်လာသူတွေတိုးလာနေတဲ့အတွက်စနေနေ့ကစပြီးတော့28ကြာကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။ British Columbia နဲ့ Quebec ဒေသတွေမှာလည်းကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားပါတယ်။ကယောဂါတန်အလူလည်းရင်ဆိုင်နေရတဲ့ Brazil နိုင်ငံမှာလည်းကူးစက်များဗီဇပြောင်းဖို့ဆက်ပြီးတော့ကူးစက်နေတာကြောင့်အခြားလက်တင် America နိုင်ငံတွေကြားစိုးရိမ်မှုတွေတိုးလာနေတာပါ။ပိုလီဗီးယားနဲ့ချီလီနိုင်ငံတို့ကဘရာဇီးလ်နိုင်ငံနဲ့နယ်စပ်ကိုပိတ်ထားလိုက်တယ်လို့အီကွေဒေါနဲ့ပီရူးနိုင်ငံမှာတော့ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံကလည်းပြည်သူတန်းတရားကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်တဲ့ပထမဆုံးနိုင်ငံဖြစ်လာပြီလို့တောက်ကြနေမှာကြေညာပဲမယ်လို့တချို့ပြည်နယ်တွေမှာတော့ပိုကူးစက်မှုမြင့်တက်လာနေစေပါ။ဥရောပနိုင်ငံတွေမှာလည်းကာကွယ်ဆေးအမြန်ထိုးပေးနိုင်အောင်ဆက်ပြီးတော့ကြိုးပမ်းနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အဆိုအရဥရောပတိုက်ကလူဦးရေ30ရာခိုင်နှုန်းလောက်သာကာကွယ်ဆေးထိုးထားရပြီးတော့ဆေးနှလုံးအပြည့်ထိုးထားသူက400ခိုင်နှုန်းလောက်ပဲရှိသေးတယ်လို့ပြောပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာရှေ့ပြင်းနဲ့နှမိတ်တိုးချနေတဲ့တရုတ်နိုင်ငံရဲ့လွှတ်ရက်ကိုစောင့်ကြည့်တဲ့အနေနဲ့အမေရိကန်စစ်တပ်ကမနစ်တုံးကဒေသတွေမှာတပ်တွေအကြီးအကျယ်ချထားတာကိုတွေ့ရတယ်လို့တရုတ်သုတေသနဌာနတစ်ခုကပြောပါတယ်။2020ပြည်နှစ်ထဲဒေသရင်းအမေရိကန်တပ်အင်အားနဲ့စစ်ရေးလှုပ်ရှားမှုမျိုးဒီအရင်နှစ်တွေမှာတိမ်မတွေ့ခဲ့ရဘူးလို့လဲမတ်လ12ရက်နေ့ကထုတ်ပြန်တဲ့2020ခုနှစ်တောင်တရုတ်ပင်လယ်ပြင်တွင်အမေရိကန်စစ်ရေးလှုပ်ရှားမှုများဆိုတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်စစ်ရေးလှုပ်ရှားမှုတွေကြောင့်တရုတ်ရဲ့ပင်လယ်ပြင်တွင်စစ်ဖက်နဲ့နယ်မြေတိုးချဲ့ရေးရီမန်းချက်တွေနှောင့်နှေးသွားစေတယ်လို့သုတေသီတွေကသုံးသပ်ကြပါတယ်
။ In Beijing they know very well thatThe U.S. and its allies have their naval supremacy Indo-Pacific-wise.
Indo-Pacific data ထဲမှာရောတောင်တရုတ်ပင်လယ်ရေပြင်ထဲမှာပါအမေရိကန်နဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေရဲ့ရေတပ်အင်အားပိုးပြီးတော့တောင့်တင်းခိုင်မာမှုရှိတယ်ဆိုတာတရုတ်အစိုးရကကောင်းကောင်းသိပါတယ်။မတော်တဆမှုတစ်ခုဖြစ်ခဲ့ရင်ကြီးမားတဲ့အကျိုးဆက်တွေပေါပေါက်လာမယ်ဆိုတာကိုလည်းသူတို့ကောင်းကောင်းသဘောပေါက်ပါတယ်လို့တိုကျိုအခြေဆိုင်ဆဆကာဝါညင်ရရင်နဲ့ပင်လယ်ပြင်မူဝါဒဆိုင်ရာသုတေသနဌာနအကြီးတန်းသုတေသီဖာဘရာဇီယိုဘာဇတိုကပြောဆိုသွားတာပါ။ဟာဝိုင်မှာတပ်ဆွဲထားတဲ့အမေရိကန်အင်ဒိုပစိဖိတ်တပ်ဖွဲ့ကလည်းတောင်တရုတ်ပင်လယ်ပြင်စီကိုမနစ်ကအမေရိကန်ရေတပ်တင်မောဆယ်စင်းစီလိုခဲ့ပြီးတော့2019ခုနှစ်တုန်းကလည်းကင်းလက်ရေတပ်တင်မောဆယ်စင်းစီလိုခဲ့တဲ့အကြောင်းအတည်ပြုပါတယ်။2019ခုနှစ်မတိုင်ခင်တုန်းကတော့အများဆုံး5စင်းသာစီလိုခဲ့ဖူးပါတယ်။အမေရိကန်လေတပ်ကလည်းတောင်တရုတ်ပင်လယ်ပြင်မှာစစ်ရေးလက်ချင်းဖို့ B-52 ဘုံးကျဲလေယာဉ်တစ်စင်းကိုအဲ့ဒီကလေယာဉ်တင်တင်မောစီပေးပို့ခဲ့တယ်လို့ဇူလိုင်လမှာအတည်ပြုထားပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပြင်းနဲ့နှမိတ်အများစုကိုသူပိုင်အဖြစ်တရုတ်ကပြောဆိုနေပေမဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်တိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းရေပြင်းနဲ့နှမိတ်တချို့ပိုင်ဆိုင်ကြောင်ပြောဆိုထားတာပါ။ဒေသရင်းမှာတရုတ်ကအင်အားအကြီးဆုံးဖြစ်တဲ့အတွက်တရုတ်နဲ့အငင်ပွားနေတဲ့နိုင်ငံတွေကအမေရိကန်ရဲ့အကူအညီတွေကိုလိုအပ်နေကြတာလည်းဖြစ်ပါတယ်။အီရန်နိုင်ငံကသူ့အပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့တံခါးပိတ်ဆို့မှုတွေကိုတဆင့်ချင်းမဟုတ်ပဲအားလုံးကိုတပြိုင်တည်းဖယ်ရှားပေးဖို့လိုလားနေပါတယ်။2015အီရန်နျူကလ িয়ার သဘောတူစာချုပ်ပြန်လည်အသက်ဝင်ရေးအီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီးနိုင်ငံတို့ကြားဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာရှစ်သတင်းပတ်ကြရင်ဆွေးနွေးမှာဖြစ်ပြီးတော့အဲ့ဒီမတိုက်ခင်စနေနေ့မှာအီရန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့မှတ်ချက်ထွက်လာတာပါ။အမေရိကန်ပြည်ထောင်စုနဲ့သွယ်ဝိုက်စွာဆွေးနွေးနိုင်ရေးအီရန်နိုင်ငံဘက်ကအပြူသဘောဆောင်တဲ့ရည်တည်ချက်တွေကိုလာမဲ့ဆွေးနွေးပွဲမှာပြသဖို့ပြည်ထောင်နိုင်ငံကတိုက်တွန်းလိုက်ချိန်မှာပဲအီရန်ရဲ့ပြောဆိုချက်ထွက်လာတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗီယက်နမ်မှာကျင်းပမဲ့အစည်းအဝေးမှာနျူကလ িয়ার သဘောတူစာချုပ်ထဲအမေရိကန်ပြန်လည်ပါဝင်လာနိုင်ရေးကိစ္စကိုလည်းထည့်သွင်းဆွေးနွေးဖို့ရှိပါတယ်။အမေရိကန်ဘက်ကတန်ခါပိတ်ဆို့မှုတွေတဖြည်းဖြည်းလျှော့ပေးတဲ့ဘလို့လို့ရမျိုးကိုမဆိုဆန့်ကျင်ပါတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဆဒစ်ခဒီဘဒက်ကပြောပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်နိုင်အောင်ကန့်သတ်ထားတဲ့သဘောတူစာချုပ်ကနေ2018ခုနှစ်မှာသမရဟောင်းဒေါ်နယ်ထရမ့်ကနှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်တန်းကပိတ်ဆို့မှုတွေပြန်ပြီးတော့ချမှတ်ခဲ့တာကြောင့်သဘောတူစာချုပ်ပါကန့်သတ်ချက်တချို့ကိုအီရန်ဘက်ကလည်းဆက်လက်မလိုက်နာတော့တာဖြစ်ပါတယ်။သမရဂျိုးဘိုင်ဒန်ကဒီသဘောတူစာချုပ်ကိုပြန်လည်ညှိနှိုင်းဖို့လိုလားနေပေမဲ့ဘသူ့ဘက်ကမှခြေလှမ်းမစကြသေးပါဘူး။2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်မှာလက်မှတ်ထိုးခဲ့တဲ့အီရန်တရုတ်ရုရှားပြင်သစ်ဂျာမနီဗြိတိန်နိုင်ငံတို့ကအမေရိကန်ပြန်ဝင်လာနိုင်ခြင်းနဲ့ပတ်သက်လို့တောက်ကြနေကဗီဒီယိုအွန်လိုင်းကနေဆွေးနွေးခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကအစိုးရပိုင်းပြည်ထိုင်တွေနဲ့သုတေသနဌာနတွေကိုစုစည်းထားတဲ့ Smithsonian Institution 2000မှု195နှစ်ပြည့်အခမ်းအနားတွေကိုဒီနှစ်နောက်ပိုင်းကျရင်ကျင်းပမယ်လို့ခန့်မှန်းရပါတယ်။အဲ့ဒီအခမ်းအနားမှာတော့အနာဂတ်မှာဖြစ်လာနိုင်တဲ့ပြဿနာတွေပါဝင်မှာဖြစ်ပြီးအထူးကြံမဖြစ်ရအောင်ကူညီပေးမဲ့စေယုံနဲ့အာကာသဟေးလင်းမြင်ခီးစင်တွေကိုလည်းတွေ့မြင်ရမှာပါ။က ကမ္ဘာအကြီးဆုံးလုပ်ငန်းအဖွဲ့ဖြစ်တဲ့ Smithsonian Institution လက်အောက်မှာပြရိုက်၁၉ခုသုတေသနဌာန၉ခုနဲ့အမျိုးသားတရိတ်ဆိုင်ရုံတို့ကိုတည်ထောင်ထားတာဖြစ်ပြီးတော့အများပြည်သူအခမဲ့ဝင်ခွင့်ပြုထားတာပါဓာတုဗေဒပညာရှင်အင်္ဂလိပ်သထေကြီး James Smithson ကမြို့တော်ဝါရှင်တန်မှာရှိတဲ့သူပိုင်မြေနေရာတွေကိုဉာဏ်ပညာဗဟုသုတတိုးသက်စေမဲ့လုပ်ငန်းတွေမှာအသုံးချဖို့ဆိုပြီးအစိုးရကိုလှူဒါန်းခဲ့ပြီးတဲ့နောက်1846ခုနှစ်မှာ Smithsonian Institution ကိုအမေရိကန်လွှတ်တော်ကထူထောင်ခဲ့တာပါအဲ့ဒီအချိန်ကစပြီးတော့ပြရိုက်အတွဲအနုပညာပစ္စည်းပေါင်းစုံကနေအင်းဆက်ပိုးမွားတွေအထိစုဆောင်းလာခဲ့တာဖြစ်တယ်လို့ Smithsonian သမိုင်းပညာရှင် Pamela Hansen ကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့် Smithsonian ပြရိုက်အများစုကိုမနစ်ကစပြီးတော့ပိတ်ထားသလိုဖဲအချင်းပြန်ပွင့်မလဲဆိုတာမသိရသေးပါဘူး။2019ခုနှစ်မှာပြရိုက်တွေနဲ့တရိတ်ဆိုင်ရုံတွေကိုကမ္ဘာတစ်ဝှမ်းကနေလာကြည့်တဲ့လူပေါင်း22တန်းကျော်ရှိခဲ့ပါတယ်။ပြရိုက်တွေပိတ်ထားပေမဲ့ online ကနေပြခန်းတွေကပစ္စည်းအများစုကိုကြည့်ရှုနိုင်ပါတယ်။ပြရိုက်မှာစုဆောင်းပြသထားတဲ့ပစ္စည်းပေါင်း154တန်းလောက်ရှိပြီးတော့အများစုကတော့လူဒန်းထားတာတွေပါ။လူအများဆုံးဝင်တာကတော့အာကာသနဲ့လေကြောင်းပြန်တမ်းမှုဆိုင်ရာပြရိုက်Air and Space Museum ဖြစ်ပါတယ် Smithsonian ပြရိုက်တွေထဲမှာ Dinosaur သတ္တဝါကြီးအပါဝင်အခြားကြောက်ဖြစ်ရုပ်ကျွင်းမျိုးစုံအပြင် Blue Hope Diamond လို့ကမ္ဘာပေါ်ကအရွယ်အစားအကြီးဆုံးနဲ့တန်ဖိုးအများဆုံးအပြာရောင်စိန်နှုန်းကြီးနဲ့အခြားတွင်ထွက်ကြောက်မဲ့ရတနာတွေကိုလည်းပြသထားတာဖြစ်ပါတယ် VOA American အတန်းရဲ့တင်းငင်တွေနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာဆက်အနာတိမ်မှုကိုစန့်ကျင်ဆန္ဒပြသူတွေအပေါ်ဖိနှိပ်ဖြိုခွင်းမှုဆက်လက်ဖြစ်ပေါ်နေပြီးတည်ဆုံမှုတွေဆက်ရှိနေတာကြောင့်ဓာတီကိုရပ်တန့်သွားအောင်နဲ့အပြောင်းလဲတွေဖြစ်ပေါ်လာအောင်နိုင်ငံတကာအသိုင်းအဝိုင်းကအရေးယူဆောင်ရွက်ပေးဖို့ကမ္ဘာတစ်လုံးနိုင်ငံတချို့မှာစနေနေ့ကမြန်မာတွေစုယုံဆန္ဒပြခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာတော့တိုင်းသားပေါင်းစုံပါဝင်ပြီးရန်နဲ့ချီတဲ့မြန်မာတွေကမြန်မာစစ်တပ်ကိုအကောင်အကွယ်ပေးနေတဲ့ရုရှားတန်ယုံအိန္ဒိယတန်ယုံတွေအပြင်မြန်မာတန်ယုံရှိကိုပါချီတက်သွားရောက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲမှာပါဝင်ဟောပြောခဲ့တဲ့မြန်မာအရေးလှုပ်ရှားသူဒေါက်တာနိုင်အောင်ကဒီစီဆန္ဒပြပွဲနဲ့ပတ်သက်လို့အခုလိုပြောပါတယ
်ပထမရုရှားတန်ယုံမှာဆန္ဒပြတယ်နောက်ပြီးတော့မှဒီအိန္ဒိယတန်ယုံမှာဆန္ဒပြတယ်နောက်ပြီးတော့အခုဒီမြန်မာတန်ယုံရှိကိုရောက်နေကြတာပေါ့နော်အဲ့တော့အိန္ဒိယတန်ဟုမှပြတဲ့အကြောင်းရင်းကတော့ဒီမှာနေဆက်မှုဒုက္ခတွေရောက်နေတာကိုမီဇိုရန်ဝန်ကြီးချုပ်ကတက်ခံတယ်ဆိုပေမဲ့လို့ community တွေကတက်ခံတယ်ဆိုပေမဲ့လို့အိန္ဒိယသမရနေပြီးအစိုးရနေပြီးပေါ့နော်ဒီပြန်ပို့မှုညွှန်ကြားထားတဲ့ဆိုတဲ့ကိစ္စမှာဒီဆန္ဒပြတာပါဆိုတော့အဲ့ဒီမှာကျွန်တော်ပြောတဲ့သတင်းစကားကတော့အဓိကအဖြစ်တော့ကျွန်တော်တို့ကဒီရှေးလျားတဲ့နေဆက်နဲ့တူတူနေလာကြတယ်နောက်သမိုင်းကြောင်းတွေလည်းတူရှေးလာကြတယ်တော်ဒီကျွန်တော်တို့ဒီကိုလိုနီစံကျင်းတဲ့ဘိုင်းမှာလည်းအတူတူတွေရှိခဲ့ကြတယ်။နောက်နောက်ပြီးတော့ကျွန်တော်တို့ဒီရှင်ချင်းမှုတွေလည်းဖယ်ရရတာရှိရပေါ့ဗျာ။ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့အိန္ဒိယနေဖြစ်နေကြတယ်။အိန္ဒိယနေဖြစ်နေကြတဲ့အခါမှာအိန္ဒိယအနေနဲ့အခွင့်အရေးတစ်ခုရှိနေပါတယ်။အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ပုံမှန်နိုင်ငံကိုအိန္ဒိယချင်းကောင်းမဖြစ်ချင်ဘူးလားပေါ့ဖြစ်ချင်တယ်ဆိုလို့ရှိရင်ဒါကျွန်တော်တို့ဒီနဲ့အတူကျွန်တော်တို့ဒီမိုကရေစီအပွဲနဲ့အတူတူအာပူးပေါင်းဆောင်ရွက်ဖို့လိုတယ်စေဆိုးရကပဲနေဆက်မှာရှိတဲ့မတည်ငြိမ်မှုတွေကိုဖြစ်အောင်လုပ်နေတာဒုက္ခတွေတွေကိုအများအားဖြစ်အောင်လုပ်နေတာအဲ့တော့အိန္ဒိချင်းတွေကိုဒုက္ခပေးနေတာကဗမာစစ်တပ်ပဲဖြစ်တယ်အဲ့တော့ဗမာစစ်တပ်မရှိမှသာလဲကျွန်တော်ဗမာပြည်ရဲ့သူတို့တဲ့အိန္ဒိချင်းကောက်ဖြစ်ပြီးတော့တိုင်းပြည်ကိုယ်ပြည်ငင်းကြမယ်နေဆက်တွေလည်းပုံငင်းကြမယ်ဆိုတဲ့သဘောတော့ပ
ါအလားတူအမေရိကန်အရှိတ်အချံနယူးယောက်မြို့ Times Square မှာလဲဒေသစံတော်ချိန်မွန်းလွဲပိုင်းမှာမြန်မာပြည်ရာနေကြီးတက်ရောက်ဆန္ဒပြခဲ့ကြပါတယ်အရိစနာပြပွဲမှာ88မျိုးဆက်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူဦးနေတင်မြင့်ကလည်းအခုလိုပြောသွားပါတယ
်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတော်အဖြစ်ဒီကိုနော်လက်မခံဘူးဒီမိုကရေစီနိုင်ငံတော်ကြီးဖြစ်သွားမှာကိုလက်မခံဘူးပြည်သူတွေလူ့ခွင့်ရပြည့်ဝမှာရရှိမှာကိုမလိုလားတော့ပြည့်ဖေဗူလာ10ရက်နေ့မှာအချမ်းပြည့်နဲ့စစ်အာဏာသိမ်းလက်ပါတယ်အဲ့ဒီကကျွန်တော်တို့ဟာ2020ရွေးကောက်ပွဲရလက်အရာကျွန်တော်တို့ CRPS Committee ပေါ်ထွက်လာပါတယ်အခု CRPS Committee ရဲ့နော်ဒီအခုသူတို့ရဲ့အဖွဲ့အစည်းနဲ့တိုင်းရင်းသားပေါင်းစုံအားလုံးနဲ့စုစည်းညီညာမှုလက်နက်ကန်အဖွဲ့အစည်းတွေနဲ့ဆွေးနွေးမှုဟာအားလုံးအောင်မြင်သွားတဲ့ကျွန်တော်တို့2008ဖွဲ့စည်းပုံချင်းကဥပဒေဆိုတဲ့စာအုပ်တစ်စင်းကြီးကိုဖျက်သိမ်းနိုင်လဲပါပြီ2008ဖွဲ့စည်းပုံဆိုတဲ့စာအုပ်စင်းကြီးကိုကျွန်တော်တို့အားလုံးကဖျက်သိမ်းနိုင်လဲပါပြီအလုံးနဲ့တောင်းကြည့်ဖွဲ့စည်းပေါ်ဟာတစ်ဖက်တည်း
စစ်အာဏာရှင်တွေကလိုချင်ဖွဲ့စည်းထားတဲ့တောင်းချင်ဖွဲ့စည်းဖို့အခြေခံဥပဒေဟာစတဲ့ကျင်းရတဲ့နေ့ကစပြီးတော့မရှိတော့ပါဘူးနော်အဲ့ဒါကိုကျွန်တော်တို့ကကဘာကိုပြောင်းလဲကျွန်တော်ပြောပြနေခြင်းဖြစ်ပါတယ်ဒုတိယအနေနဲ့ကျွန်တော် CR Base Committee ကထောက်ပြနေတဲ့ပြည်ရင်းစာတမ်းကကျွန်တော်တို့တိုင်းဒေသပေါင်းစုံတွေနဲ့ကျွန်တော်တို့ဒီကောက်ခံကိုယ်စားလှယ်တွေနဲ့ CR Base ကိုယ်စားလှယ်တွေနဲ့ညီညွတ်စွာစုပေါင်းစွာဆွေးနွေးစားပြီးတော့ကျန်လာရကျွန်တော်တို့နိုင်ငံကြီးကိုလက်တော်ကာလမှာဖွဲ့စည်းဖို့အချိန်စီမီတက်ကိုမရွေးစဲနိုင်တဲ့ကာလမှာဒီပြည်ရင်းစာတမ်းနဲ့တူကျွန်တော်တို့ဆက်လက်အုပ်ချုပ်သွားမှာဖြစ်ပါတယ
်
အမေရိကန်နောက်ဘက်ကျန်ဆန်ဖရန်စစ္စကိုမြို့မှာလဲကုလသမဂ္ဂပလာဇာရှိမှာယာကျော်တဲ့မြန်မာတွေစနေနေ့ကစုဝေးဆန္ဒပြခဲ့တာပါဆန္ဒပြပွဲမှာဦးဆောင်ပါဝင်သူဦးကိုကိုလေးပြောတာက
ဒီတွင်မှာဘလို့မတရားသတ်ဖြတ်နေတဲ့ကလေးတွေဘလို့တိတ်နေတဲ့အမျိုးသမီးတွေဘလို့တိတ်နေတဲ့ကျောင်းသားလူငယ်လေးတွေဘလို့တိတ်နေတယ်ဆိုတော့ဒီမှာရှိတဲ့မိဘပြည်သူများအားလုံးအသိပဲဖြစ်တယ်ယနေ့ကျွန်တော်တို့ရဲ့တိုက်ပွဲဟာစစ်အာဏာရှင်လူမျိုးလူကျွန်ပေါ်ကစစ်ဖက်စစ်ပနတ်တန်ခွာအောက်ကလွတ်ပြဖို့ပြည်သူတရားလုံးပူပေါင်းတိုင်ပွဲဝင်နေတဲ့တိုက်ပွဲဖြစ်တယ်။ဒေါ်ပြည်သူတွေကြီးရလားဟဲ့။ဒေါ်ဒီမှာတောင်းဆိုနေတာလေဒီမိုကရေစီရရှိရေးဒီမိုကရေစီရရှိရေးအဲ့ဒီတော့ကျွန်တော်တို့ရဲ့တိုက်ပွဲမှာမြမသပိုင်းမှာတစ်ခါမှမရှိဘူးနဲ့ပြည်သူတို့လူတရားလုံးကလုံးဝငုံမခံတော့ဘူးနှီးပေါင်းစုံနဲ့တိုက်ပွဲဝင်မယ်ဆိုတာဆုံးဖြတ်ချက်ချပြီးသားဖြစ်တယ်နှီးပေါင်းစုံဆိုတဲ့နေရာမှာဘာပြောတာလဲလက်နဲ့ကင်တော်လိုင်းပါတော်လာမယ်ဆိုပြီးတော့ပြည်သူလူထုတရားလုံးဝဆုံးဖြတ်ချက်ချထားတာဖြစ်တယ် generation Z လေးတွေဗမာပြည်မှာမျိုးတယ်နေပါအသိခံပြီးတိုက်ပွဲဝင်နေတာဖြစ်တယ်သူတို့နောက်မှာဒေါ်ပြည်သူတွေရှိရလားဒေါ်ပြည်သူတွေကြီးရလားဟဲ
့အမေရိကန်ပြည်အောင်စုမှလိုပဲဥရောပနိုင်ငံတွေကဗြိတိန်နိုင်ငံထဲမှာရှိတဲ့မြို့နယ်အသီးသီးကထောင်ကနန်းရှိတဲ့ဗမာနဲ့တိုင်းသားတွေဟာဗြိတိန်ပါလီမန်ဗြိတိန်ဝန်ကြီးချုပ်ယုံရုရှားတန်ယုံမြန်မာတန်ယုံရှိတို့ကိုတွားရောက်လှည့်လည်ဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲဖြစ်မြောက်ရေးဥဆောင်စီစဉ်သူတွေထဲမှာပါဝင်သူတဦးဖြစ်တဲ့ကိုမင်းဟိန်းက VOA ကိုပြောပါတယ
်ပါလီမန်ကနေပြီးတော့ဗြိတိန်ဝန်ကြီးချုပ်အိမ်ရှိကိုကျွန်တော်တို့တွားခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်အိမ်မှာကိုတွားတာထူးခြားချက်ကကျွန်တော်တို့ပုံမှန်အဖြစ်ဆိုရင်ဒီဘက်platform ပေါ့နော်သူတို့ land နှစ်ခုချားတဲ့ platform မှာထားတယ်ဒါပေမဲ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့လူအုပ်စုကဒီနေ့ကရဲကိုယ်တိုင်ကပြောတာဟို3000အတာလေးရှိတယ်ဆိုပြီးပြောသွားတယ်ရဲကဟို platform မှာပဲလူတွေကိုရက်ခိုင်းလိုက်တယ်အဲ့ဒီမှာကားတွေတောင်မှတွားလို့မရဘူးဟို bus ကားတွေဆိုရင်ရက်ထားတယ်ရဲတွေကရက်ထားတာတော်တော်လေးကိုကြာနိုင်ွက်လောက်ကြာတယ်ကျွန်တော်တို့အဲ့မှာရှိနေသလောက်အချိန်ပေါ့နော်အဲ့ဒါတော့လူတွေ join တာမပြီးသေးဘူးအဲ့ဒါလောက်ရှိများဒီနေ့ကအဲဗြိတိန်ဝင်ကြီးချုပ်အိမ်မှာဆိုအရှိမဆိုရင်လည်းကျွန်တော်တို့ကဟိုဗြိတိန်ဝင်ကြီးချုပ်ဟိုမြန်မာပြည်အရေးကိုကိစ္စရေးကိုဆောင်ရွက်ပေးပါဆိုပြီးတော့ဩခဲ့တယ်။ကြံတဲ့အဲ့ဒီအားနဲ့ကြံတဲ့ဟိုစလိုဂန်တွေပါဩခဲ့တာပေါ့နော်။ပြီးတော့ကျွန်တော်တို့လူအုပ်ကတအားများတော့ကျွန်တော်တို့ဗြိတိန်အိမ်ဝင်ကြီးချုပ်အိမ်ရှိရလမ်းမကြီးပေါ့နော်။ဒီ White Hall လမ်းမကြီးတောက်လျှောက်ကိုလူတွေတန်းစီပြီးသွားပြီးတော့ဗမာတန်ယုံကိုဦးတည်ပြီးသွားခဲ့တာပေါ့။အဲ့ဒီမှာမတန်ယုံရောက်တော့ကျွန်တော်တို့မိနစ်အနည်းဆုံး45မိနစ်လောက်ရှိမယ်မြန်မာတန်ယုံရှိမှကျွန်တော်တို့ပါဝင် join တဲ့လူတွေကပုံစံဘောင်းစုံနဲ့អော်ကြတယ်ဒီမင်း online ရဲ့ဓာတ်ပုံကိုနင်းတယ်မချိန်တဲ့စကားတွေ slogan တွေអော်တယ်
လန်ဒန်မြို့ဆန္ဒပြပွဲမှာပူးပေါင်းပါဝင်လာသူတဦးကတော့မြန်မာနိုင်ငံမှာလူသိများကြတဲ့ဖိလစ်ပိုင်လူမျိုးမော်ဒယ်ဆာလွန်ရော်ရစ်ကပဲဖြစ်ပါတယ်အခုလိုမြန်မာတွေနဲ့ပူးပေါင်းပြီးသူဘာကြောင့်ဆန္ဒပြရတယ်လဲဆိုတာကိုရှင်းပြပါတယ်
And of course, you know, when I left Myanmar, it feels like my heart left in Myanmar. So as I said,
ကျွန်တော်ကမြန်မာနိုင်ငံမှာ2နှစ်လောက်နေခဲ့တာပါမြန်မာပြည်သားတွေရဲ့ဘဝကိုကျွန်တော်ကောင်းကောင်းသိပါတယ်မြန်မာတွေရဲ့ယဉ်ကျေးမှုကိုလည်းကျွန်တော်နားလည်ခဲ့ရသလိုမြန်မာတွေဟာဘလောက်စိတ်ကောင်းစေတနာရှိသလဲဆိုတာကိုမြင်ခဲ့ရပါတယ်ကျွန်တော်မြန်မာနိုင်ငံကနေထွက်ခွာလာခဲ့ပေမဲ့ကျွန်တော်စိတ်နှလုံးသားတွေကမြန်မာပြည်မှာပဲဆက်ရှိနေသေးပါဒါကြောင့်မြန်မာပြည်သူတွေနဲ့အတူမြန်မာပြည်လူမျိုးရေးဒီမိုကရေစီရရှိရေးပြန်လည်ငြိမ်းချမ်းရေးအတွက်ကျွန်တော်လည်းတိုက်ပွဲဝင်သွားမှာပါအန်ဒီဒေါ်ဆန်းစုကြည်လည်းအမြန်လွတ်မြောက်ပြီးစစ်အာဏာရှင်စနစ်ကြာဆုံးရေးအတွက်လှုပ်ဆောင်သွားမှာပါလို့သူကပြောသွားပါတယ်။လန်ဒန်မှာရှိတဲ့မြန်မာများရဲ့စီးရင်ခံအသင်းကဦးစီးပြီးမြန်မာပြည်တွင်းစီးရီးယန်လှုပ်ရှားသူတွေအတွက်ရန်မုံငွေရှာတဲ့အနေနဲ့မြန်မာရိုးရာမုတ်ပဲသေးစားမြန်မာဟင်းတွေကိုကြောချက်ပြီးရောင်းချနေတာမျိုးလည်းရှိပါတယ်။ EP လ4ရက်တနင်္ဂနွေနေ့မှာတော့ဂျပန်ရောက်မြန်မာတွေစုယုံပြီးတိုကျိုမြို့လယ်မှာခြိတက်ဆန္ဒပြပွဲတရက်ပြုလုပ်ကြမှာဖြစ်ပါတယ်ခင်ဗျာ
။ Center Women ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုအနုနီးနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးရမှာဥပဒေမဲ့ကြမ်းကြမ်းတတန်းဆောင်ရွက်တာတွေရှိနေတယ်လို့ဖမ်းဆီးခံရသူတွေနဲ့နှိစက်သူတွေကပြောပါတယ်။မနေ့တုန်းကလည်းရန်ကုန်တိုင်းမရန်ကုန်နယ်မှာအယုထုခုပါမောက္ခဒေါက်တာကျော်မင်းစုကိုရန်သူနယ်မြေမှာစစ်ဆင်တယ်လို့ဖမ်းဆီးခဲ့တယ်လို့လုံးကြုံရေးရအမည်မဖော်လိုတဲ့နှိစက်သူဆရာဝန်တူကဆိုပါတယ
်မနေ့၄နာရီခွဲ၅နာရီလောက်မှာအိမ်ကိုစစ်ကားတွေနဲ့ဝိုင်းနေဒီခြံတကားအတုတ်ခတ်ထားတဲ့အခါကျတော့တော့ဖြစ်ပြီးဝင်နေပြီးအိမ်တကားကိုလည်းတော့ဖြစ်ပြီးဝင်နေပေါ့နော်တကားအတင်းဖြစ်တဲ့အခါကျတော့အိမ်ကလူတကားဖွင့်ပြီးတဲ့အခါကျအိမ်ထဲကလူတွေအပြင်ထွက်အပြင်မှအကုန်လုံးတူထောက်ထန်ခိုင်းလာပြီးတော့စစ်တပ်မေးတယ်ပေါ့နော်ပြီးတော့အဲဒီဆရာကလည်းရိုင်းနေပြီးတော့လက်ပြန်ကျုပ်တုတ်တုတ်ပြီးတော့ခေါင်းအိမ်ပဲဆိုပြီးတော့ဒီရိုက်တိုက်ဆွဲခေါ်သွားတယ်လို့ပြောတယ်
။ဟုတ်ကဲ့အဲ့ဒီတော့ဘာတွေစစ်စေးမေးမြန်းသွားတာကြားခဲ့ရသေးလဲ
။အိမ်ကအဲ့ခြံထဲမှာရှိရဲ့အိမ်နဲ့အိမ်သုံးအိမ်ကိုအကုန်ဝင်ပြီးတော့အခုရှိတဲ့မြဟာရီအကုန်လှန်လော့ရှာပွေစစ်စေးသေးတယ်လို့ပြောတယ်။နောက်စူရဲကျင်းနဲ့အဲဓာတ်ပုံမရရောက်ဗီဒီယိုမရရောက်အလိုမျိုးတွေပြောတယ်ပေါ့။သူတို့အဓိကကတော့ CDM လို့ဒါရဲနောက်အလူငွေကောက်သလားဥဆောင်သလားအဲ့လိုမျိုးတွေမေးပြီးတော့ကသူဥရောဝေဆုံးတဲ့အဆက်အသွယ်ရှိသလားမရှိဆိုတော့သူတို့ချေချာမေးတယ်လို့ကြားပါတယ်။အဲပြီးရခါကျတော့သူတို့ခေါ်သွားရပေါ့ဘယ်ခေါ်သွားမှန်းတော့သိဘူးတဲ့ချေလည်းမသိရသေးဘူးနော်
။ဟုတ်ကဲ့။ဘာကြောင့်အခုလို့ဖမ်းတာကိုရှင်းပြခဲ့သေးလား
။ဘာကြောင့်ဖမ်းလဲဆိုတော့သူပြောမသွားပါဘူး။သူနဲ့သူဘာမှလုပ်တာလဲဆိုလုံးနေတာနှစ်ခုပဲရှိတယ်။တစ်ခုကအဲ CDM မှာပါနေတာတစ်ခုရှိမယ်။အခုချိန်မှာသူဆရာဝန်တိုင်းအစိုးရလုံးငန်းဝင်နေဆရာဝန်တိုင်းက CDM လုံးနေကြတာဖြစ်တဲ့ကြောင့်သူလည်းအဲ့ဒီထဲမှာပါတာပဲပေါ့နော်။ထူးထူးခြားခြားကြည့်တာဆိုတော့သူကကျောင်းထဲမှာသူကလည်း CDN ထဲမှာသူလူကြီးပိုင်းလို့ပြောလို့ရတာဗောနောပမခအဆင်ဆိုတဲ့ခါကျနောက်တစ်ခုကတော့ဘာရှိလဲဆိုတော့သူကအယူဆောင်ဖြစ်တဲ့အတွက်ကြောင့်အဲနောက်ပြီးတော့ဆရာဦးစောဘီဆိုရဲ့တပည့်ဖြစ်တာကြောင့်ဆိုတော့သူနဲ့အဲ့ဒီဆရာတွေနဲ့အခြေအဆက်အသွယ်ရှိသလားဆိုတဲ့ဟာကိုသိချင်လို့စစ်တာဖြစ်လိမ့်မယ်ထင်တယ်ဒါပေမဲ့ကျောင်းဆိုဆိုစစ်တပ်သူတည်းပမခကျုပ်လေအဲ့ခါကျသူနဲ့သူစစ်တပ်သူတည်းမှာအလုံးလုံးတဲ့ဆရာဝန်နိုင်ကသူနဲ့နှီးစပ်မှုရှိတာကြီးပဲလေကျောင်းသားတွေကတော့သူတပည့်တွေကြီးပဲ
ဟုတ်ကဲ့အဲ့တော့အခုလို့ဒီအကြံပတန်းလှုပ်လိုက်တာကြောင့်ဒီ CDM လှုပ်ရှားနေတဲ့ဆရာဝန်တွေအပေါ်ပေါ့နော်ဘလို့တက်ရောက်မှုရှိလာနိုင်မလဲ
အကုန်လုံးကဘယ်သူမှဟိုငြိမ်ငြိမ်စီစီနေလို့မရတော့ဘူးနောက်တော့ကသူအဲ့လိုလှုပ်လိုက်တဲ့အတွက်ကြောင့် CDM ဆရာဝန်တွေလည်းငကိုယ်တည်းကဟိုကျွန်တော်ဟိုတော်တော်များများကကိုဗစ်ဖြစ်လာကြတဲ့ကွာအိမ်ပြန်မအိမ်ဖက်နဲ့ဒီလိုပဲနေနေဟိုစိတ်ရုံအိမ်လုတ်အဲကိုညီရဲ့အလုတ်ကိုအိမ်လုတ်ပြီးနေရာကနေပြီးတော့အခုတစ်ခါကျတော့လေခေါင်းကအိမ်ပြန်ပြီးနေလို့မရတဲ့ဝရမ်းပြေးလို့ပေါ့နော်ကြီးလန့်စားစားနေရမလုံမချုံနေရတော့ဟိုငြိမ်သက်မရှိတာအဲ့လိုမျိုးကြီးတော့ခံစားရမှာပေါ့နော
်ဟုတ်ကဲ့ဒီ CDM လုတ်နေတဲ့ဆရာဝန်ကိုယ်တိုင်တူဦးအနေနဲ့ပေါ့နော်အခုဖြစ်ရပုံမှာဘယ်လိုခံစားမိပါလဲ
စရဲကိုကဟိုရှေ့တန်းမှာဟိုရန်သူတွေဟိုကျွန်တော်တို့ရုပ်ရှင်တွေကားထဲမှာကြည့်ခဲ့ဟိုတပုံမျိုးဝင်စီးတယ်လို့ရှားကနေခွာကနေတက်ရှိသမျှလူတွေအကုန်တယောက်မှမလုံနဲ့အကုန်ကဟိုလေးဘက်ထောင်းနေခေါင်းဝင်နေဟိုမောမကြည့်နေဆိုတာမျိုးနဲ့လေအဲ့ဒီပုံစံမျိုးကြီးနဲ့အဖမ်းခံလာစားကြတော့ဟိုတော်တော်ကြီးတရားဥပဒေမစိုးမိုးတဲ့အခြေအနေလို့ပြောအောင်ပါပေါ့ယူနီဖောင်းနဲ့တက်နေလာလို့ဒါစစ်တပ်ကဖမ်းမသိရနှမဆိုရင်ဘယ်သူဖမ်းမနိုင်တော့ဘူးဟိုဘာလို့လို့သမျှခံရမယ်ဆိုတဲ့အခြေအနေမျိုးကြီးလေ
ဟုတ်ကဲ့အခုလို့ဒီဖမ်းဆီးလိုက်မှုကြောင့်CDM လှုပ်ရှားနေတဲ့ဆရာဝန်တွေပေါ်မှာပေါ့နော်ဘလို့စိန်ခေါ်မှုတွေဖြစ်လာနိုင်မလဲ
ဟိုတစ်ခါကထင်မှာပေါ့နော်ဒီလိုအကြီးတွေကိုဖမ်းပြလိုက်လို့ရှိရင်၄-၅ရောက်လောက်ဖမ်းပြလိုက်လို့ရှိရင်ညင်သွားမှာပဲလို့တွေ့ချင်တွေ့လိမ့်မထင်လဲဆိုတော့ကျွန်တော်ကတော့အလိုမထင်အဲ့လိုဖမ်းပြလိုက်တဲ့အခါကျတော့သူတို့လုပ်ပုံနဲ့ဘာလို့ဆိုဆရာကျော်မင်းစုရဲ့ရှေ့မှာဆရာဝန်တယောက်ကို ဖမ်းတော့ဖမ်းမိလိုက်ပေါ့နော်အခု TV ထဲမှာရုပ်ပုံနဲ့ပြပြီးတော့တိတ်ခါချပြီးတော့မဟုတ်မတရားဆွဆွဲတဲ့အဖြစ်ပြက်တွေရှိခဲ့ဦးတယ်တရားဝင်ကြည့်ဖို့ကိုမညီဘဲနဲ့ဘလူးလူမဆန်ဘူးဘလူးညံ့နေဆိုရဲအသဘောမျိုးနဲ့တည်င်းရေးပြီးတော့အခု TV ကနေမျက်နှာကြီးပါပြပေးမယ်လည်းပဲတိုင်းပြည်လုံးကလည်းမထားသူတို့ပြောတာဒီတစ်ခုမှမဟုတ်ဘူးဒီကိစ္စအကုန်ဟိုတည်င်းလိမ်နေပြီးအမှုဆင်ပြီးတော့ဖမ်းတာပဲဆိုပြီးတော့ဒီဆောင်ကဟီးရိုးတောင်ဖြစ်သွားသေးတာပဲလေအဲ့တော့အခုတစ်ခါမှလည်းသူတို့ကကြောက်စီရင်လို့ခြောက်တယ်ဆိုပေမဲ့ကြောက်ရမယ်စား CDM လုံးမဲ့လူတွေကပို့ပြီးတော့ပြက်ပြက်တာတာဖြစ်သွားလိမ့်မယ်ငကူတွေကလည်းပြက်သားလို့ဒီလောက်ထိကုသရေးရန်နေရာတွေကတော့ရက်သွားတာလေအဲ့တော့ဒီထက်ပိုပြီးပြက်သားစရာတွေပေါ်လာလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ် CDM ဆရာဝန်ကြီးခင်ဗျာတကယ်တော့ပမုခဒေါက်တာကျော်မင်းဆုလို့အရင်တုန်းကလည်းပသိမ်မြို့ကဆေးရုံအုပ်ကြီးဒေါက်တာသမ်းမစ်ထွတ်နောက်အင်ကပူမြို့နယ်မဲဆလီတိုက်နယ်ကဒေါက်တာပြည့်ဖြိုးနိုင်နဲ့မချာသေးခင်ကပဲလာရှိုးမြို့နယ်ဆရာဝန်ကြီးဒေါက်တာအေးနိုင်တို့ဖမ်းဆီးခံခဲ့ရပြီးတာအပြင်ဖမ်းဆီးခံရဖို့ရှောင်တိတ်နေရသေးတဲ့ဆရာဝန်တွေလည်းပဲခူးတိုင်းမြို့နယ်တွေကနေမန္တလေးတိုင်းပြည်ဦးတွေနဲ့ရှမ်းပြည်နယ်ကတောင်ကြီးမြို့ထိဆက်ရှိနေပါတယ်ခင်ဗျာကျွန်တော်ဝင်းမပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်ဝန်မှရှိရဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်တပ်ဖြတ်မှုတွေနှိမ့်ချလာတာနဲ့အတူလူမှုကူညီကယ်ဆယ်ရေးစေတနာဝန်ထမ်းတွေရဲ့အသက်ဟာချိုးတန်းလန်းလျှောက်နေရတယ်လို့ဖြစ်နေပြီးဆိုတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။စစ်ကောင်စီရဲ့လုံခြုံရေးအဖွဲ့ကကယ်ဆယ်ရေးဝန်ထမ်းတွေကိုရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းတွေကိုလည်းမြင်ခဲ့ရပါပြီ။ကယ်ဆယ်ရေးမှတွေဖန်ဆီးခံရတာမျိုးရှိသလိုအချင်းကြခံနေရသူတွေလည်းရှိပါရဲ့။ဒါကြောင့်သူတစ်ပါးကိုကူညီဖို့ကြိုးစားရင်းကိုယ်တိုင်ချင်းချောက်တာတွေခံနေရတဲ့ဝန်ကြီးတွေကစီရင်နာဝန်ထမ်းတွေဒေသခံတွေနဲ့ဒို့အတန်ကစကားပြောကြည့်ခဲ့ပါရဲ့။ဒီဆောင်မကိုဒို့အတန်နဲ့ Mo News Agency ကိုပူးပေါင်းတင်ဆက်ကြတာဖြစ်ပါရဲ
့။အားသာဆိုင်နဲ့ဆွဲနိုင်ဆိုပြီးတော့
ပရိဒါစေတနာဝန်ထမ်းအလောက်လှုပ်လာတာရှင်းနှစ်ကျော်လာပြီဖြစ်တဲ့ကြိုက်ခမီမျိုးလူမှုကယ်ဆယ်ရေးအသင်းတစ်ခုရဲ့တာဝန်ခံဖြစ်ပါတယ်သူ့အတွေ့အကြုံအရဖြတ်သန်းလာတဲ့ကာလတွေမှာလူနာပို့ဆောင်ပေးတာတွေကုဒ္ဒပေးတာတွေလှုပ်ဆောင်ပေးနေရင်စစ်စေးအေးအေးယူခံရတာတွေအကြံဖက်ခံရတာတွေတခါမှမကြုံဘူးခဲ့ပါဘူးအခုတော့သူတို့အဖွဲ့ထဲကစေတနာဝန်ထမ်းနှစ်ဦးဟာဖမ်းဆီးထောင်ချခံလိုက်ရပါပြီပြီးခဲ့တဲ့မတ်လ10ရက်နေ့ကပေါ်တိလူနာတူကိုမော်လမြိုင်စစ်စေးယုံတို့ပို့ပြီးအပြန်ည8နာရီ10မိနစ်ဝန်းကျင်ခန့်မှာကားစီဖြစ်နေစဉ်စေတနာဝန်ထမ်းနှစ်ဦးရဲ့ဖုန်းကိုစစ်တပ်ရဲ့လက်နက်ကင်တွေကစစ်စေးခဲ့ပြီးဖမ်းဆီးခဲ့ပါတယ်ဖန်စီခံရစဉ်စေတနာဝန်ထမ်းနှစ်ဦးရဲ့ဖုန်းထဲမှာနိုင်ငံရေးဓာတ်ပုံစာသားတွေတွေ့ရှိတယ်ဆိုပြီးတရားစွဲဆိုခံရတာလို့အတင်းတော်ဝန်ရှိသူကဆိုပါတယ်နှစ်ဦးစလုံးကိုပုံမှန်တရှိရှိနဲ့စွဲချက်တင်ခံရတာမို့တံဖြူစင်းမြို့နယ်တရားရုံးမှာထောင်ဒဏ်တလစီချမှတ်ခံရတာပါအခုဆိုရင်သူတို့ထောင်ထဲရောက်သွားတာ15ရက်ကျော်နေပါပြီလူနာတင်ရင်တွေနေဘက်သွားလာရမှာရဲစခန်းထောက်ခံစာဆေးရုံမှလွှဲစာပဲဆရာမမလက်ခံကြောင်းကန်းနံပါတ်အတင်းအဖွဲအမီအမှန်တကယ်တွားရောက်ပြသခဲ့ကြောင်းထောက်ခံစာအပြည့်စုံရှိပေမဲ့စစ်စေးမေးမြန်းခြင်းမရှိဘဲဖမ်းဆီးခံခဲ့ရတာပါဒုတန်နဲ့စကားပြောဖြစ်ခဲ့တဲ့စေတနာဝန်ထမ်းကတော့ အခုဆိုတခုခုလုပ်မယ်ဆိုရင်နှစ်ကြိမ်လောက်စဉ်းစားနေရတယ်လို့ပြောပါတယ်
အချိန်မှာသူကမဖြစ်ပါနဲ့ဆိုတော့ငါပဲသွားနိုင်တဲ့ကံတိလာမရှိဘူးသူကသွားရင်အပြင်ကားလည်းမသွားရဘူးငါလည်းဒီဘက်ဆိုတော့အပြင်ကားကြီးငားရဆိုသွားရတယ်ငါညဘက်ကလူသားကြီးကတက်တက်လာနေပြီဆိုရင်တော့အပြင်ကားလည်းသွားရင်အဲ့ဒါအရှိတော့ညဒီလိုသွားတော့ဆက်ရမယ်တော့ပေါ်ရှိရ
ရသဒကြီးပုံမှန်သိရှိရှိအရာပြည်သူဝန်ထမ်းကထုတ်ပြန်တဲ့အများပြည်သူနဲ့တက်ဆိုင်တဲ့အမိတ်ကိုဖီဆန်ရင်တလအထိအလုံးမဲ့ထောင်ဒဏ်ဖြစ်စေတန်ငွေ2000ဖြစ်စေတန်2ရက်လုံးဖြစ်စေချမှတ်ခံရမယ်လို့သိရပါဗျ။ကြိုက်ခမီမျိုးကအဲ့ဒီပရာဟိတစေတနာဝန်ထမ်း2ဦးဖမ်းခံရပြီးတဲ့နောက်ပိုင်းမွန်ပြည်နယ်ဘက်ကလူမှုကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လူနာပို့ဆောင်ရမှာအဖွဲ့သားတွေရဲ့လုံခြုံရေးကိုထက်သွင်းစဉ်းစားရမယ့်အခြေအနေကိုဖြစ်လာစေပါဗျ။ညမထရပုံမှန်တိလေးလေးကြောင့်ညဘက်အရေးပေါ်လူနာတွေကိုအရင်လို24နာရီမပို့ဆောင်နိုင်တော့ပါဘူးပုံမှန်တိလေးလေးညမထရအမိတ်ကိုမြန်မာနိုင်ငံအတွင်းတချို့မြို့နယ်တွေကလွှဲရင်မွန်ပြည်နယ်ကမြို့နယ်တွေအပါဝင်မြို့နယ်အများအပြားမှာထုတ်ပြန်ထားတာပ
ါလွန်ခဲ့တဲ့10ရက်လောက်ကကျွန်တော်တို့အသင်းကရန်ကုန်လူနာပို့ပြီးပြန်လာတာ7နာရီ20လောက်မှာပဲဒီကျွန်တော်တို့ဒီကာညနာအဝိုင်းမှာကျွန်တော်တို့အဖွဲ့တွေကိုလည်းဆက်စည်းခံရတယ်ကားတီးလုံးနဲ့စစ်ဆေးခံရတယ်ပြီးတော့ကျွန်တော်ရင်ပေါင်းနေရဲ့ဖုံးလေးပါရတယ်စစ်ဆေးခံ
မော်လမြိုင်မြို့ပေါ်ကလူမှုကယ်ဆယ်ရေးအဖွဲ့မှတာဝန်ရှိသူတို့ဖြစ်ပါတယ်သူလည်းပဲကယ်ဆယ်ရေးလုပ်ငန်းတွေရှေ့ဆက်သွားနိုင်ဖို့စဉ်းစားချင့်ချိန်နေရတာပါ
7နိုင်မထိုးခင်လူနာတပ်ဖို့မယ်အမိပြန်ရအောင်ပြန်မယ်ခီးစဉ်ဒီလူနာမျိုးတွေကိုပဲကျွန်တော်ပို့ဆောင်ပြီးတော့လေတကယ်တော့9နိုင်ခွဲကြော်ဝါလောက်မှဆိုရင်ကျွန်တော်ပို့ရမယ်7နိုင်ပြန်မရောက်နိုင်ဘူးဆိုရင်ဘယ်လူနာခီးစဉ်မှာကျွန်တော်မပို့တော့မနဲ့အခက်အခဲတွေနဲ့ရင်ဆိုင်ရရတယ်အော်လာဝီကူကကျွန်တော်တို့ဒီညပိုင်းပေါ့နော်အများဆုံးညပိုင်းကျွန်တော်တို့အကူအညီတောင်းတာကတော့ဒီကျွန်တော်တို့ဒီဘိုင်အိုလေးလူနာရှင်တော့မွေးလူနာအများဆုံးအကူအညီတောင်းတယ်မွေးလူနာတွေအကူအညီတောင်းတဲ့ကျွန်တော်တို့မကူညီနိုင်ဘူးပေါ့နော်အဲ့ဒါတော့တော်တော်လေးကိုခက်ခက်ခဲကျွန်တော်ရင်ဆိုင်ပြရ
အခုလို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့အဖွဲ့အစည်းတွေစေတနာဝန်ထမ်းတွေနဲ့လူနာသင်္ကာစသည်တို့ကိုအကြံဖက်အောက်စုကပြစ်မှတ်ထားစစ်ဆေးတာတွေဖမ်းဆီးတာတွေဖျက်ဆီးတာတွေကိုဖေဖော်ဝါရီလတတိယပတ်လောက်ကလေးကလုပ်နေတာပါကျမရေးစောက်ရှောက်မှုပေးနေသူဖြစ်ကြောင်းထင်ရှားတဲ့အမှတ်အသားပါပေမဲ့စေတနာဝန်ထမ်းတွေကိုတနက်နေ့ချိန်နဲ့တပ်ပုံကနေမျက်မြင်ထင်ရှားမြင်လာခဲ့ရတာအဲ့ဒီနောက်ပိုင်းမှာမြောက်ဥကလာပါကစန္ဒပြပွဲတွေကိုဆေးအထောက်အကူပေးနေတဲ့စေတနာဝန်ထမ်းတွေကိုရိုက်နှက်ပြစ်ခတ်ဖမ်းဆီးတည်အထိဖြစ်ခဲ့ပါတယ်။မန္တလေးမှာဆိုရင်လည်းပရဟိတအဖွဲ့တစ်ခုရဲ့ကားနဲ့ပစ္စည်းတွေကိုဖျက်ဆီးခဲ့တယ်လို့အဖွဲ့ဝင်တွေကလည်းရိုက်နှက်ခဲ့တာကြောင့်အဲ့ဒီနောက်ပိုင်းမှာအသင်းကကူညီပေးရေးလုပ်နေတဲ့လုပ်ငန်းတွေရပ်နားခဲ့ရပါတယ်။ဒါအပြင်လှိုင်းနာရဘက်မှာလည်းစစ်ဝတ်နေရေးအခက်အခဲဖြစ်နေတဲ့ကျူးကျော်ရပ်ကွက်ထဲမှာနေထိုင်နေတဲ့လူတချို့တွေကိုတော်ရောက်လူတန်းတဲ့ပရဟိတအဖွဲ့တစ်ခုကိုဖမ်းဆီးခေါ်ဆောင်ပြီးထားရှိခဲ့တဲ့ကားကဖျက်ဆီးခံခဲ့ရတယ်လို့အသင်းကထုတ်ပြန်ထားပါတယ်။ပရဟိတရုံးခန်းတစ်ခုကိုဝင်ရောက်ပြီးရှာဖွေမှုကြောင့်ပုံနေတဲ့ဝန်ထမ်းတဦးတိုက်ပေါ်ကပြုတ်ကျတည်ဆုံခဲ့ရပါတယ်။အဲ့လိုအဖြစ်အပျက်တွေကြောင့်ကယ်ဆယ်ရေးလုပ်ငန်းလှုပ်ဆောင်နေသူတွေလည်းပုံနေရမှုတွေရှိလာပါတယ်။မော်လမြိုင်မှာလည်းလူမှုကယ်ဆယ်ရေးအဖွဲ့ကားတွေကိုတနက်နေ့ပြစ်ခတ်တာမျိုးရှိတယ်လို့ဒေသခံတချို့စီကနေသိရပါတယ်။ဒါကြောင့်စံနှုတ်ထုတ်ဖော်တဲ့စုရနေရာတွေမှာထိခိုက်တံရရသူတွေအတွက်ကယ်ဆယ်ရေးလုပ်ပေးမဲ့လူလိုအပ်နေတာမျိုးရှိတယ်လို့မော်လမြိုင်မြို့ခံမှတ်သက်ထားပြောပါတယ်။တနင်္ဂနွေလုံးအကြအဆုံများခဲ့တဲ့မတ်လ29ရက်နေ့ကသူမရဲ့အတွေ့အကြုံကိုအခုလိုပဲပြောပြထားပါတယ
်။အဲ့ဒီကကယ်ဆယ်ရေးအင်အားလေးဆိုတာအဲ့မလုံလောက်မလုံလောက်ဆိုတာသူကြတော့လေအဲ့ကယ်ဆယ်ရေးဝတ်ဆောင်ပြီးလဲလာလို့ရှိရင်ကရဲတွေကကြတော့အဲ့ဘက်ကိုအရန်အာယုံဆက်ပြီးတော့အရင်မေးကြည့်ကြတော့လေသူကဟိုအရင်လူလုံးထွက်ပြီးတော့လေကယ်ဆယ်ရေးပါဆိုပြီးတော့အဲ့လိုမျိုးလူလုံးထွက်မပြရဘူးအဲ့ဒီမတော်ဘက်မှလည်းဘယ်လိုဖြစ်လဲဆိုတော့ထိခိုက်ခံရရလို့ရှိရင်ကယ်ဆယ်ရေးကဘယ်မှမှလည်းရုတ်တရက်ရှာလို့မရအောင်ဖြစ်နေတာအဲ့လိုမျိုးပေါ့နော်ကားလည်းအစီအမင်းမရှိဘူးလူတွေကလည်းအဲ့လောက်ထိဟိုဘယ်လိုပြောမလဲတက်နေတယ်နဲ့ဖြစ်နေတော့လေသူတို့လည်းကြောက်ကြတာလည်းပါမှာပေါ့လေအဲ့လိုမျိုးကြတော့ရုတ်တရက်ကြီးကိုဒီလူနာဖြစ်တဲ့ကြီးကိုချက်ချင်းရောက်မလာနိုင်ဘူး
မွန်ပြည်နယ်မှာဆိုရင်စစ်အာဏာရှင်အလိုမရှိကြောင်းစံတပ်ထုတ်ဖော်ခဲ့ကြတဲ့တပိုက်စစ်ကြောင်းတွေကိုစစ်တပ်နဲ့ရဲလုံထိုင်းတပ်ဖွဲ့တို့ကအင်အားသုံးပစ်ခတ်ဖြိုခွင်းခဲ့တဲ့အတွက်ကြောင့်မတ်လ28ရက်နေ့အထိလူ6ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအများအပြားရှိပါတယ်။မော်လမြိုင်မြို့မှာရှိတဲ့လူမှုကယ်ဆယ်ရေးအဖွဲ့9ဖွဲ့ရှိတဲ့အထက်မှာတပ်ဖွဲ့ကတော့စံတပ်ပြပွဲမှာပါဝင်ခဲ့လို့ဆိုပြီး905ကကြီးနဲ့တရားစွဲဆိုခံရတာကြောင့်စံတပ်ပြပွဲအတွင်းကယ်ဆယ်ရေးလုပ်ငန်းတွေရပ်နားထားလိုက်ရပါတယ်။ ကျန်းရှိနေတဲ့လေးဖွဲ့ကဆန္ဒပြပွဲတွေမှာတွားရောက်ကယ်ဆယ်တဲ့အခါလုံထိန်တပ်ဖွဲ့တွေနဲ့ထိတ်တိုက်မတိုးအောင်ရှောင်ရှားပြီးကယ်ဆယ်နေရတယ်လို့သိရပါတယ်။ဆန္ဒပြပွဲတွေကိုတွားရောက်ကူညီနေတဲ့မော်လမြိုင်မြို့လူမှုကယ်ဆယ်ရေးအသင်းတစ်ခုရဲ့တာဝန်ရှိသူကဒို့အတန်ကိုအခုလိုပဲပြောပြထားပါတယ
်။အဓိကတော့ပါကျွန်တော်တို့လည်းသွားခဲ့တော့ဒီဘိုးကြောင့်ဘိုးပဲတည်ရတော့ကောနော်သူတို့နဲ့ထိတ်တိုက်မတွေးရအောင်အဲသူတို့လိုင်းထွက်ပြေးတာလို့ပုံအောင်တာလို့အဲ့လိုမျိုးလောနောက်ပြီးတီးတူလာခဲ့တဲ့အတွက်သူတို့ကကျွန်တော်ဟိုတိုက်ဟွာပေါ့ဟိုပုတ်ကထားပြီးတော့ဟိုတားစီတိုင်းပိတ်ပင်တာကြီးလည်းရှိတယ်ကားတွေဝင်လို့မရတော့ဆိုင်ကယ်နဲ့တည်ရတယ်ဘိုးပဲကယ်ရတယ်လူနာကိုတက်နိုင်လို့ဖွဲ့ပြီးတည်ရတော့ကောနော
်အပြည်ပြည်ဆိုင်ရာချက်ချင်းနေကော်မတီ ICRC ကတော့ထိခိုက်တန်ရာရရှိသူတွေဟာထမှန်အနေရပြုခံရခြင်းမရှိဘဲလုံလောက်တဲ့ဆေးဝါးဆောက်ရှောက်မှုကိုအသာစီနဲ့နှောက်နှဲကြကြမှုမရှိရပိုင်ခွင့်ရှိတယ်လို့ပြောထားပါဗျ။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးမတ်လ28ရက်နေ့ကထုတ်ပြန်ချက်မှာပါရှိတာဖြစ်ပါတယ်။ဒါအပြင်ကျန်းမာရေးဆောက်ရှောက်မှုပေးနေသူတွေ၊စေတနာလှုပ်အားရှင်တွေနဲ့လူနာသင်ရင်တွေကိုအလေးထားလေးစားဖို့နဲ့ကူညီပတ်ပို့ပေးဖို့အရေးကြီးကြောင်းနဲ့သူတို့ကဆောက်ရှောက်မှုပေးနေချိန်စေယုံစေခန်းကိုတည်ယူပို့ဆောင်နေချိန်မှာပိတ်ပင်ခြင်းတမမဟုတ်ချင်းချောက်ခြင်းမခံရစေဖို့အလွန်အရေးကြီးတယ်လို့လည်းပြောထားပါသေးတယ်။ဒါပေမဲ့အာနာသိန်းတက်ရဲ့လက်နက်ကင်တွေကတော့ဘယ်ပြောကြားချက်ကိုမှအလေးမထားဘဲအကြမ်းဖက်နေတာကိုသတင်းမှတ်တမ်းတွေကနေတွေ့နေရသေးပါ။မော်လမြိုင်မြို့ကယ်ဆယ်ရေးအဖွဲ့တစ်ခုကတာဝန်ရှိသူတို့ကတော့
ကျွန်တော်တို့ဒီကယ်ဆယ်ရေးတမားတော့ကယ်ဆယ်လုပ်လို့မှာပဲ။ဒီကတည်းကရတယ်ဆိုလို့ချင်းဒီလူတယောက်လူနာတယောက်အသက်လုံးဝမဆုံးခင်တော့ဒီကတည်းကရအောင်သူ့မှုကိုကူညီခဲ့တယ်ရောက်ဆိုတာအလုံးလုံးခင်မှာတောင်းပေါ်ကျွန်တော်တောင်းပေါ်အဲ့လိုဆွဲလုပ်ခဲ့တဲ့ချင်းကတော့ဝတ်ပြတဲ့ချင်းမှာကိုယ်လည်းပြစ်ခင်မှာပဲကိုယ်လည်းအဲ့ဒီအသက်အန္တရာယ်ကြားနေပြီးတောက်ခဲ့ရတာပေါ့ဒီဆန္ဒပြပွဲမှာပြစ်ခတ်မှုတွေပြုခွင့်မှုတွေဖြစ်လာတဲ့ခါကျတော့ကျွန်တော်တို့ကိုယ်တိုင်နဲ့ကိုယ်အသက်ကိုကူညီပြီးတော့ဒီလိုလေးလက်ရှိဆောင်ရွက်ပေးပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေးဇူးမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်တို့တဲ့အပတ်စဉ်အတန်နှွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်တို့တဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကကြုံလွင်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေတာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီSTC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။အခုတော့ဆက်သွယ်မြန်မာငန်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာခိတ္တရောက်ရှိနေတဲ့2018မယ်ဆက်ကြဝလာမြန်မာအလှမယ်နှင်းသွေးယူအောင်ကိုမဲရင်ကနေပြီးတော့ Video Conference ဆက်သွယ်မြန်မာထားတာဖြစ်ပါတယ်။
ညီမရေမင်္ဂလာပ
ါဟုတ်မင်္ဂလာပါမင်္ဂလာပါရှင့
်ညီမကအခုဆိုရင်ဒီ Thai PBS ရုပ်သံနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ဟိုတွေ့ဆုံမေးမြန်းခန်းညီမနဲ့လှုပ်သွားတာတွေ့ရပါတယ်အဲ့တော့ညီမကိုယ်တိုင်လည်းမြန်မာနိုင်ငံမှာဆရာနာသိန်းနာကိုစန့်ကျင်နေအကြောင်းပေါ့နော်နောက်ပြီးတော့လက်နက်မဲ့ဒီဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာကိုညီမခံမရနိုင်ဖြစ်ရတယ်ပေါ့နော်ဆိုတာမျိုးညီမရဲဝင်ထုတ်ပေါ်ပြောဆိုသွားတာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးမြန်မာနိုင်ငံမှာဒီဆရာနာသိန်းနာနဲ့ပတ်သက်ပြီးတော့ဒီလိုတတိရှိရှိကိုထုတ်ပေါ်ပြောဆိုလာရတာလည်းရှင်ဘာကြောင့်မှလည်းရှင
်ဟုတ်ကဲ့အဓိကတော့ဒီနင်းသွေးတို့ဒီမိန်ကလေးတွေအမျိုးသမီးတွေအနေနဲ့ရောပြီးတော့ဒီအလားမဲ့တယောက်အနေနဲ့ရောပေါ့နော်ဒီလိုမျိုးဆက်အာနာရှင်စနစ်ကိုလက်မခံကြအောင်ဒီလိုတတိရှိရှိရဲရဲဝံ့ဝံ့ထောက်ဖို့ပြောရတဲ့အကြောင်းရင်းကတော့ဟိုဒီလိုမျိုးသူတို့ရဲ့မတရားမှုအောက်မှာသူတို့ရဲ့မတရားမှုနဲ့အုပ်ချုပ်နေတဲ့အောက်မှာဒီနင်းသွေးတို့ရဲ့မြန်မာနိုင်ငံကကြည်သူတွေကအော်ရှင်းတန်သွားစရာအကြောင်းမရှိဘူးပေါ့နော်အဲ့ဒီဟာကိုလက်ခံစရာမရှိဘူး။ဘာဖြစ်လို့လဲဆိုတော့နင်းတို့ဒီ150ကျော်လုံးဟိုဒီဖိနှိပ်ခံပြီးတော့မှနင်းတို့ရဲ့နိုင်ငံကတိုးတက်တင်တယ်လို့မတိုးတက်ပဲနဲ့လူများနိုင်ငံထက်နောက်ောက်ကျကြံခဲ့တာတွေပညာရေးပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာကျန်းမာရေးပိုင်းဆိုင်ရာတွေမှာအမျိုးမျိုးဟိုနှောက်နေခဲ့တယ်ပေါ့နော်။ဆိုတော့အဲ့ဒီဟာတွေကိုနင်းတို့ရာဒီ1996ဖွားတယောက်အနေနဲ့ဟိုအထိုင်အလျောက်ခန်းစားခဲ့ရတာပေါ့နော်အဓိကတော့ပညာရေးကနင်းသွေးကိုအဓိကဒီဟိုလက်မခံနိုင်ဆုံးဖြစ်ခဲ့တယ်ပေါ့ဘာဖြစ်လို့လဲဆိုတော့နင်းသွေးတို့ရဲ့ဒီအခုဒီ generation မှာပေါ့နော်နင်းသွေးတို့အခုဒီကလေး generation alpha တွေဆိုလို့ရှိရင်ဒါနင်းသွေးတို့ထပ်ပုံပြီးတော့ ကောင်းတဲ့ပညာရေးတွေကိုသင်နေရတယ်ဆိုတာနင်းသွေးယုံကြည်တယ်။ဆိုတော့နင်းသွေးတို့သင်ခဲ့ရတဲ့ပညာရေးကိုနောက်ထပ်တစ်ကြိမ်ဒီကလေးတွေကိုပြန်ပြီးတော့မလဲစေချင်တော့အဲ့ဒါအတကြောင်ပြီးတော့ကြာအခုသူတို့လုပ်နေတာတွေကမတရားတဲ့ဟာတွေကိုတကဘာလုံးကိုသိစေချင်တယ်။တကဘာလုံးကလည်းဒါဒီရာစုမှာကဒီလိုစစ်အာဏာရှင်စနစ်ဆိုတာလက်ခံစရာမရှိဘူးပေါ့နော်။ဆိုတော့ပြီးတော့ဒီစစ်အာဏာရှင်စနစ်ဆိုတာကနင်းသွေးတို့ရဲ့လွတ်လပ်မှုတွေလူငယ်တွေရဲ့လွတ်လပ်မှုတွေအိမ်မက်တွေပြီးတော့ကြတော့ဟိုဘယ်လိုပြောရမလဲဟိုတက်လန်တွေကိုပိတ်စေတယ်လို့မြင်တယ်ပေါ့နော်ပြီးတော့ကြတော့နောက်ထပ်တစ်ခုကကြလူအခွင့်အရေးဒီ human rights ကိုအရင်ကြီးဖိနှိပ်ဆော်ကားတယ်လို့ခံစားရတဲ့အတွက်ကြောင့်မလို့ဒါနင်းသွေးရဲ့ရှိတဲ့ဟိုပူဇန်းညံစွမ်းရှိတဲ့လောက်နဲ့ဟိုအာခံနေရတာပါရှင့်ဟုတ
်အဲ့တော့ညီမအခုလိုမျိုးရဲဝင်ထုတ်ဖော်ပြောဆိုတယ်ဒီလိုဆ ਿਆ နာတိန်းတာကိုမကြိုက်ဘူးဆိုရဲပေါ့နော်လက်မခံဘူးဆိုရဲဒီလိုထုတ်ပေါ်ပြောဆိုချက်တွေကြောင့်ဥမာညီမအခုဒါဆိုရင်ဒါညီမပြည်မှာရက်တင်နေရတဲ့ညီမရဲ့ professional ပေါ့နော်ဒီအလှမဲ့တူနေနေရောခြားညီမရဲ့ဒီပေါ့နော်ကျွမ်းကျင်တဲ့ညီမရက်တင်နေရတဲ့ပုံမှာအာဒီကိုထိခိုက်မှာတွေရောမစိုးရိမ်ဘူးလားရှင
်ဟုတ်အဲအဲ့ဒါကတော့ဟိုသူတို့လက်အောက်မှာဟိုဒီလိုမျိုးသူတို့လည်းအောက်မှာရှင်သန်မဲ့အစာပေါ့နော်ဒီဟာတွေကိုပဲနင်းသွေးဆွတ်လွတ်လိုက်မယ်သူတို့ရဲ့ဒီမတရားမှုတွေကိုဟိုမတရားမှုကိုဒီတိုင်းလက်ပိုက်ကြည့်ပြီးတော့ကိုကဘာမှမထုတ်ဖော်မပြောဆိုပဲနဲ့နေမဲ့အစာနင်းသွေးရဲ့ဒီ life career ဖြစ်ဖြစ်နင်းသွေးဒီအလားမဲ့ဟိုတရားအနေနဲ့အဲ့ဒီဟာတွေဆုံးရှုံးရမယ်ဆိုလို့ကျွန်တော်နင်းသွေးအဆုံးရှုံးခံနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒါနင်းသွေးတို့ရဲ့တနိုင်ငံလုံးရဲ့အနာဂတ်ဖြစ်နေတဲ့အတွက်ကြောင့်မလို့နင်းသွေးဒီတိုင်းလက်ပိုက်ကြည့်မနေနိုင်တာပါ။ဟုတ်
အဲ့တော့ညီမအခုဆိုရင်ညီမနိုင်ငံမှာပေါ့နော်ဆရာနာတိန်းနာကိုထုတ်ပေါ်ဆန္ဒပြနေတာတွေညီမတွေ့ရတယ်ဒီဟာတွေပေါ်မှာလဲစစ်တပ်ကနေပြီးတော့ဟိုရဲရဲဆက်ဆက်ပေါ့နော်ပြင်းပြင်းထန်ထန်နဲ့သူတို့ဟိုပြစ်ခတ်ပြီးတော့ဖိနှိပ်နေတာတွေလည်းတွေ့ရပါတယ်ဆိုတော့အဲ့ဒီဟာနဲ့ပတ်သက်လို့ဟိုညီမတို့အပြေကိုရောက်နေရပေါ့နော်ဒီမြန်မာနိုင်ငံသားတယောက်အနေနဲ့ရောဒီစိတ်ခံစားမှုတွေပေါ့လေဒါတွေကိုမြင်ရကြည့်ရတဲ့အခါမှာညီမရဲ့စိတ်ခံစားမှုတွေညီမဘလို့ကြော်လွှားလဲရှင်
အော်နေ့တိုင်းဒီ newsweek မှာတွေ့ရတယ်ပေါ့နော်တွေ့ရတာကတော့အများတန်းနေ့တိုင်းဒီ February လ1ရက်နေ့ကနေစပြီးတော့စိတ်မချမ်းမြေ့စရာတွေပဲရာပေါင်းများစွာကိုနေ့တိုင်းဟိုမဆုံးချွားတဲ့ရက်မရှိတဲ့လောက်ကိုဖြစ်နေတာပေါ့နော်ဟိုလူမသိသူမသိဖြစ်သွားတာတွေလည်းရှိကောင်းရှိနိုင်ပေါ့အော်နင်တို့ဒီ online ပေါ်မှာတွေ့နေရတဲ့ဟာတွေကတော့မတော်တော်လေးကိုဒီတနိုင်ငံလုံးရဲ့ရင်ကိုခွဲနေရလေအော်နင်တို့ရဲ့ဒီတန်ဖိုးရှိတဲ့ဒီအတက်တွေ OAC စီစဉ်နေပြီးတော့မိသားစုတွေကိုခွဲခွာနေတဲ့ဒီလိုစနစ်စုံကြီးကိုနင်းသွေးတို့ကဒီနိုင်ငံသားကိုရောက်နေတဲ့မြန်မာပြည်အကုန်လုံးကလည်းနင်းသွေးလိုပဲခံစားရမယ်လို့နင်းသွေးထင်တယ်ဒီဖက်မှာကတော့ထိုက်တန်တလောက် safe ဖြစ်တယ်ပေါ့နော်ဟိုကိုယ့်ရဲ့လုံခြုံရေးကတော့အဆင်ပြေရဒါပေမဲ့စိတ်ပိုင်းဆိုင်ရာကတော့ဟိုဝန်းနေကြေကွဲမှုတွေတော့ရှိမယ်ဆိုတော့နင်းသွေးကကြတော့ဒီဖက်မှာရောက်နေတဲ့နိုင်ငံခြားမှာရောက်နေတဲ့ကာလမှာကိုဘာလုပ်ပေးနိုင်မလဲဆိုတာပေါ့။ဘာဖြစ်လို့လဲဆိုတော့အခုမြန်မာနိုင်ငံမှာရှိနေတဲ့ဒီ on ground မှာတိုက်ပွဲဝင်ပေးနေတဲ့ဟိုခုခံတိုက်ခိုက်ပေးနေတဲ့လူတွေရဲ့အသက်တွေပေါ့နော်။ဆုံးရှုံးသွားခဲ့ရတဲ့အသက်တွေအပြစ်မဲ့တဲ့ပြည်သူတွေရဲ့အသက်တွေအတွက်ဒီဘက်မှာကတော့မင်းသွေးအနေနဲ့ဆိုလို့ရှင်လဲမင်းသွေးတက်နိုင်တဲ့လောက်လုပ်နေတယ်။ပြီးတော့ကြတော့အဲဒီမြန်မာနိုင်ငံဒီဘက်ရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းသူတို့တနိုင်တလောက်အကုန်လုံးလုတ်ပေးနေကြတယ်ပေါ့ဆိုတော့နင်းသွေးအခုမြင်ရတာကတော့တနိုင်ငံလုံးမှမဟုတ်ဘူးအဲမြန်မာပြည်သူပြည်သားတွေအားလုံးစီစီလုံးလုံးနဲ့ဒီကိုယ့်ရဲ့ဟိုလွတ်လပ်မှုကိုပြန်ရဖို့ကိုယ့်ရဲ့ဟို human rights ကိုပြန်ရဖို့အတွက်စီစီလုံးလုံးလုပ်နေကြတဲ့အတွက်လည်းနင်းသွေးအယံဝမ်းတာတယ်အဲ့ဒီအတွက်လည်းပို့ပြီးတော့အားဖြစ်တယ်ပို့ပြီးတော့လည်းဒီထက်ပို့ပြီးတော့ဟိုအကျိုးရှိတာတွေအကျိုးတက်ရောက်အောင်နင်းသွေးလုတ်ချင်ပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့အခုဆိုရင်ညီမလည်းပြောသွားပါတယ်အခုလိုပြင်ပရောက်နေတဲ့သူတဦးအနေနဲ့ဒီအခုမြန်မာနိုင်ငံရဲ့မှာဒီဆရာနာတိန်းနာကိုပေါ့နော်ရက်တက်ရေးအဲ့လိုမျိုးနီလန်းပေါင်းစုံနဲ့ကြိုးပမ်းနေတာတွေညီမအခုပတ်ဖို့သွားမယ်ပေါ့နော်ဆိုတော့ညီမရဲ့ Facebook မှာလည်းဟိုညီမကိုယ်တိုင်ပေါ့နော်အခုဆိုဒီ CRPH ကိုဟိုပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကိုညီမလှူဖို့အတွက်ညီမရဲ့ဟိုတရဖူတောင်မှပေါ့နော်ရောင်းချင်တယ်ဆိုတာမျိုးလည်းညီမထုတ်ဖော်ပြောဆိုတာလည်းရှိတယ်အဲ့ပဲအလှငွေတွေရတာတွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးပေါ့နော်ညီမအဲ့လိုမျိုးဒီပံပိုးပေးနေတဲ့အပိုင်းညီမရောဘယ်လိုပုံစံမျိုးတွေနဲ့ပံပိုးပေးနေလဲရှင
်ဟုတ်အခုကတော့ဒီ CRPH မှာနင်းသွေးအလူငွေထည့်ဖို့အတွက်ကိုလောက်လိုက်တဲ့ကိစ္စလေးပေါ့နော်အဲ့ဒီကိစ္စဆိုလို့ရှင်တော့နင်းသွေးတို့တချို့တွေကပြောကြတယ် ဒီကောင်းစင်နဲ့မသွားနဲ့ပေါ့နော်ဥပမာတခုခုပေါ့တခုခုဒီမြန်မာနိုင်ငံအတွက်ဆိုင်ရာတခုခုကိုဟိုလူကျင်တဲ့ကောင်းစင်နဲ့ပဲသွားရင်ရောမကောင်းလားကို့အတွက် safe ပုံမဖြစ်ဘူးလားဆိုတော့နှစ်တရတာဘယ်လိုစဉ်းစားလိုက်လဲဆိုတော့အဲ့ဒီဟို status မတင်ခင်ပေါ့နော်ဘယ်လိုစဉ်းစားလဲဆိုတော့ okay CRPH ကိုလူမလူအဲ့ဒီကောင်းစင်တက်မတက်ကိုဟိုနှစ်တွဲစဉ်းစားတဲ့အချိန်မှာငါတော့ CRPH ကိုရရဝဝင်လူတယ်ဆိုတဲ့ဟာပေါ့เนาะဥပမာတခြားလူတွေလည်းနင်းသွေးဒီလိုမျိုးစူးစမ်းပြီးတော့နင်းသွေးရဲ့ဘဝမှာတန်ဖိုးအထားဆုံးအမတ်အရာဆုံးအမျက်နှိုးဆုံးတစ်ခုတောင်ရောင်းပြီးတော့နင်းသွေးယူအောင်ပါဒီလိုလူတယ်โอเคငါတို့လည်းငါတို့မှာတတ်နိုင်တဲ့ဟာအဆင်ပြေတလို့အဆင်ပြေတလို့လူကြမယ်ဆိုတဲ့စိတ်လေးကိုနင်းသွေးကအဲ့ဒါလေး motivate ဖြစ်အောင်နင်းသွေးက CRPH ဆိုတဲ့တိုက်တန်နဲ့တွားလိုက်တာပေါ့เนาะတကယ်လဲ CRPH ကိုလူမှာပါပြီးတော့ကျတော့ဒီနောက်ထပ်နင်းသွေးဘာလုပ်နိုင်အောင်မလဲတက်နိုင်တယ်လောက်တက်ဆွမ်းတယ်လောက်အကုန်လုံးလုပ်ပါပါရှင့်ဟုတ်
အဲ့တော့speaker ရဲ့ရပိုင်းအတွင်းကပဲပေါ့နော် time မှာပြုတ်လောက်သွားတယ်ဒီ miss grand ဒီပြိုင်ပွဲမှာပေါ့နော် ဆိုလို့ရှိရင်ဒီမြန်မာနိုင်ငံကိုကုစားပြုရှင်ပြိုင်တဲ့ဒီ miss grand ဒီမြန်မာအလှမဲ့ဒီခံလေးရလဲပေါ့နော် तू ကလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီစစ်တပ်ရဲ့ဟိုဖိနှိပ်နေရာတွေကို तूခါရဲစင်ပေါ်မှာပေါ့နော်သူဗီဒီယိုပြပြီးတော့ဒီထုတ်ဖော်ပြောဆိုသွားတာရှိပါတယ်ဒီပေါ်မှာရောညီမဒီလိုမျိုးမြန်မာနိုင်ငံမှာလူတွေဘယ်လိုခံစားနေရတယ်ဘယ်လောက်ခိနှိမ်မှုခံနေရလဲဆိုတာတွေကိုထုတ်ဖော်ပြောဆိုသွားတာတွေကိုခုလိုပေါ့ရဲဝင်းပေါ့နော်ဟိုကဘာကအယုံဆိုင်ကြည့်နေတဲ့ပြိုင်ပွဲကြီးမှာပြောသွားတဲ့ပေါ်မှာညီမထီရောက်မှုရှိမယ်လို့မြင်လားရှင
်ဟုတ်ကဲ့ဆက်အရန်ထီရောက်တာပေါ့ရှင်ပြီးတော့ဒီဟန်လေးအတွက်လည်းအရန်ကိုဟိုခုံယူတယ်ပြီးတော့သူ့ရဲ့တတိကိုလည်းအရန်ချီကျူးတယ်အော်ဘာဖြစ်လို့လဲဆိုတော့ဒီလိုသူ့ရဲ့ပွဲဆိုလို့ရှိရင်မပြောသွားသလိုပဲတကဘာလုံးကသူတို့ရဲ့ဘယ်အလမယ်ကဒီတရဖို့ရဆောင်းသွားမလဲဆိုတာကိုစိတ်ဝင်စားပြီးတော့ကြည်နေကြတဲ့ညမှာဒီမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဟိုမတရားဖိနှိပ်ခံနေရတဲ့ဟာကိုသူလုံးဝလုံးစိပစိပေါ့နော်ဟိုstage ပေါ်မှာရတဲ့အချိန်လေးကိုသူအကုန်လုံးကိုပြောပြသွားနိုင်တဲ့အတွက်ကြောင့်မလို့အရန်ကြီးကိုဟိုထိရောက်မှုတခုအကျိုးတရားမှုတခုအများကြီးရတယ်ပေါ့နော်ပြီးတော့ကျတော့အခုဆိုလို့ရှင်လည်းဟန်လေးကဒီဖန်ကောက်ပါဆိုလို့ရှင်လည်းမီဒီယာတွေမှာအများကြီးပဲဒီနေ့လည်းပုံတွေတက်လာတယ်အရန်နဲ့အားရဖို့ကောင်းတယ်ဒီဟာကိုပို့ပြီးတော့ထုတ်ဖော်ပြသနိုင်တဲ့အတွက်ကြောင့်မလို့အရန်လည်းသူ့ကိုအားလဲရတယ်ပြီးတော့ကျနောက်တစ်ခါဒီ Miss Grand International Organization ပေါ့နော်သူ့ဒီလိုမျိုး sport လုပ်ပေးတယ်ဒီလိုဆက်သွယ်မှုတွေပေးတယ်ထောက်ပံ့မှုတွေပေးတဲ့အတွက်ကြောင့်မလို့လည်းအဲ့ဒီ organization နဲ့အရန်ကျေးဇူးတင်တဲ့အကြောင်းဒီကနေပြောချင်ပါတယ်လို့ဟုတ်
ဆိုတော့ညီမတို့အဲ့ဒါဆိုရင်တကယ်လို့ညီမတို့အခုချိန်မှာဆိုရင်ဒါမြန်မာနိုင်ငံကိုလက်ရှိဟိုပြန်ဖို့မပြန်ဖို့ပေါ့နော်အဲ့လိုမျိုးကြတော့ညီမတို့တွေဘယ်လိုဆုံးဖြတ်ထားလဲရှင
်ဟုတ်လောလောဆယ်ကတော့ဒါကတော့နင်းသွေးရဲ့ individual ဆုံးဖြတ်ချက်ပေါ့နော်လောလောဆယ်ကတော့နင်းသွေးရဒီမိုကရေစီမရမချင်တော့နင်းသွေးပြန်ဖို့တော့စိတ်ကူးမစိတ်စိတ်မကူးမိသေးဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီဘက်မှာ speaking out လုပ်ပေးတာကလည်းဟိုပို့ပြီးတော့ကိုအနေနဲ့ပေါ့နော်ကိုအလားမဲ့အနေနဲ့ဒီ main ကလေးတယောက်အနေနဲ့ဒီဘက်မှာနေပြီးတော့ speaking out လုပ်ပေးတာကပို့ပြီးတော့ထိရောက်တယ်လို့နင်းသွေးခံယူတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒီအတွက်ကြောင့်တကြောင်ပြီးတော့ကြောင့်နောက်တကြောင်နင်းသွေးပြန်ဖို့ရာဟိုတိတ်ပြီးရော safe မဖြစ်ဘူးပေါ့နော်နင်းသွေးရောဟန်လေးရောပေါ့နော်ဒီဘက်ကအလားမဲ့တွေအလားမဲ့ပဲဖြစ်ဖြစ်ဒီဟိုပေါ့မြန်မာနိုင်ငံလူတွေဟိုဘက်ကိုပြန်တဲ့လူတွေပဲဖြစ်ဖြစ် safe မဖြစ်လောက်ဘူးလို့ညော်တယ်လို့ပေါ့เนาะဆိုတော့အဲ့ဒီအကြောင်းပြချက်တွေတောင်းတော့မပြန်ဖြစ်သေးဘူးဒီဘက်မှာပဲတက်နိုင်တယ်လို့ပို့ပြီးတော့အကျိုးရှိတာကိုလုပ်ပေးသွားချင်ပါတယ်ဟုတ်
အဲ့တော့အခုပေါ့เนาะဒီမြန်မာနိုင်ငံမှာဆရာနာတိန်းနာကိုစန့်ကျင်ပြီးတိုက်ပွဲဝင်နေကြတဲ့ပြည်သူတွေရောပေါ့เนาะဆိုရင်အခုဆိုရင်ဒီပြည်သူတွေကြားထဲမှာFederal တက်ပေါ့เนาะနောက်တစ်ခါ Federal ပြည်ထောင်စုဆိုတာကြီးပေါ်ပေါက်ဖို့ဆိုတော့ဒီတောင်းဆိုချက်တွေကိုကြဲကြဲပြန့်ပြန့်ဖြစ်လာပါတယ်ဒါအရင်ကနဲ့မတူတာမျိုးပေါ့နော်ဆိုတော့ဒီလိုတွေနောက်ဆုံးဖြစ်လာတဲ့ခါကျတော့အခုညီမကိုယ်တိုင်လည်းဒီလိုဆရာနာတိန်းတာကိုစန့်ကျင်တဲ့တိုက်ပွဲတွေမှာပါနေတဲ့သူတယောက်အနေနဲ့ရောမြန်မာနိုင်ငံအတွက်အနာဂတ်ပန်းတိုင်ဘယ်လိုမျှော်လင့်ထားလိမ့်ရှင
်ဟုတ်ကဲ့ဆက်ဒီအဓိကတော့နင်းတို့တို့ဒီ Federal Army ဆိုတာကိုလည်းအမြန်ဆုံးပေါက်ပေါက်လာပြီးတော့ဒီမတရားသဖြင့်ပေါ့နော်ပြည်သူတွေကိုဖိနှိပ်နေတဲ့ဒီဆရာနာရှင်စနစ်အမြန်ဆုံးကြရှုံးပြီးတော့နင်းသွေးတို့ရဲ့ဒီဒီမိုကရေစီစစ်စစ်ပေါ့နော်ဒီမိုကရေစီစစ်စစ်မြန်မာနိုင်ငံမှာအဲဒီစနစ်နဲ့အစိုးရနင်းသွေးတို့ကိုဦးဆောင်ပြီးတော့ဒီနိုင်ငံက developing country to develop country ဖြစ်ချင်တယ်ပေါ့နော်ဆိုတော့အဓိကတော့အဲ့ဒီဟာနင်းသွေးရဲ့အဓိကကြီးရဲ့ချက်ပါပြီးတော့ကျတော့နင်းသွေးတို့ကဒီလိုပြန်ပြီးတော့ဟိုကိုယ့်ရဲ့ right ကိုပြန်ယူနေတာတွေက ဟိုဒီအချိန်မှာတချို့ဆိုရင်အားလျော့နေကြတာလေးတွေ့ရပါတော့တကယ်တမ်းတော့ဟိုအားလျော့စရာမဟုတ်ပါဘူးဘာလို့လဲဆိုတော့ကိုဆုံးရှုံးသွားတဲ့အသက်တွေကိုပြန်ကြည့်မယ်ဆိုလို့ရှင်ပိုတောင်မှလုံရအောင်ပါဗောနော်တချို့ဟိုသူတို့ကလည်း6တောင်ဒါကတော့နင်းနေလဲနားလဲပါတယ်မြန်မာနိုင်ငံမှာတကယ်ဟိုဟိုအန်ဒီရယ်ကို face လုပ်နေရတဲ့သူတို့တွေနဲ့တကယ် face လုပ်နေရတဲ့လူတွေရဲ့ဟိုကြောက်အကြောက်တရားဆိုတာလည်းတချို့တွေမှာတော့မြင်ရဒါပေမဲ့နင်းသွေးတည်တယ်မြန်မာနိုင်ငံကဒီတစ်ခေါက်ဒီ democracy စစ်စစ်မရပဲနဲ့ဘယ်တော့မှအနောက်ပြန်မဆုံးတော့ဘူးဆိုတာနင်းသွေးယုံကြည်တယ်ဆိုတော့အဲ့ဒီနေ့ကိုအများဆုံးရောက်ပါစေလို့နင်းသွေးအာဆုတောင်းတယ်ပြီးတော့ကြတော့ဒီယုံကြည်ချက်ကတကယ်ပြည့်ဝမယ်ဆိုတာလည်းနင်းသွေးပြီးပါမယ်ရှင့်ဟုတ်
ဟုတ်ကဲ့အခုလိုမျိုးအချိန်ပေးပြီးတော့ဖြေးချပေးတဲ့အတွက်ညီမကိုအများကြီးကျေးဇူးတင်ပါတယ်ရှင
့်ဟုတ်ကဲ့ပါရှင့်အာနင်းသွေးအနေနဲ့လည်းဒီလို VOA သတင်းအာမီဒီယာနဲ့နင်းသွေးဒီလိုစကားပြောခွင့်ရတာနင်းသွေးရဲ့ဟိုအမြင်လေးကို speaking out လို့ခွင့်ရတဲ့အတွက်ကြောင့်တကယ်ကို it's my honor ပါရှင့်တကယ်ကိုဂုဏ်ယူပါတယ်ကျေးဇူးလည်းအများကြီးတင်ပါတယ်ရှင့
် view american တက္ကသိုလ်နေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ view ap တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင့်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနှစ်လကျော်လာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုဒီဆက်ရှိနေပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်ဖြိုခွင်းမှုတွေကြောင့်စနေနေ့မှာတည်ဆုံးသူကအနည်းဆုံး9ဦးရှိခဲ့ပါတယ်။စနေနေ့ကသခိုင်းတိုင်းမုံရွာမှာခြိတဲ့ဆန္ဒပြလာတဲ့တင်မတပိတ်စစ်ကြောင်းကိုစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူ၃ဦးတေဆုံးခဲ့ရပါတယ်။မန္တလေးမှာတော့မနေ့အာယုံတက်ချိန်ကစပြီးမြန်မာနိုင်ငံလုံးဆရာကျောင်းသားတမကတက္ကသိုလ်ကောလိပ်ဆရာဆရာမတွေတန်ခတ်တမကအဖွဲ့တွေရဲကန်းအလုပ်သမားတွေအပါအဝင်လူပေါင်း၁၀၀နဲ့ချီပါဝင်တဲ့တပ်ပေါင်းစုတပိတ်ကိုစနေနေ့ကပြုလုပ်ခဲ့ကြပါတယ်။မွန်ပြည်နယ်တထုံမြို့မှာတော့စနေနေ့ကဆင်အာနာရှင်ဆန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတွေဘက်ကပြစ်ခတ်နှိမ်နင်းတဲ့အတွက်တအူးတေဆုံးခဲ့ရတယ်လို့ဗကုမာလည်းတအူးတေဆုံးခဲ့ရတာပါနိုင်ငံတလွှားဆန္ဒပြမှုတွေကိုအကြမ်းဖက်နှိမ်နင်းမှုကြောင့်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကနေအခု2လကျော်လာချိန်မှာတေဆုံးရသူပေါင်းကအနည်းဆုံး950ရှိနေပြီးဒီထဲမှာကလေးငယ်46ယောက်ပါနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုထောက်ခံကြောင်းတိုင်းဒေသလက်နက်ကိုင်အဖွဲ့10ဘွဲ့ကပြောကြားလိုက်တာကြောင့်စစ်တပ်နဲ့ကာလတာရှည်တိုက်ပွဲဆင်နွှဲနေတဲ့တိုင်းဒေသလက်နက်ကိုင်တွေကြားတိုက်ပွဲတွေပိုးပြီးကြီးမားလာမှောက်ကိုစိုးရိမ်လာကြပါတယ်။တိုင်းဒေသလက်နက်ကိုင်10ဘွဲ့ဟာစနေနေ့မှာအွန်လိုင်းကနေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးစစ်တပ်ကဆန္ဒပြပြည်သူတွေအပေါ်မှာကြီးအစ်စ်တွေနဲ့ပြစ်ခတ်တာပါဝင်အကြမ်းဖက်ဖြိုခွင်းတဲ့လုပ်ရပ်ပေါ်မှာပြစ်တင်ရှုံချခဲ့ကြတာပါစစ်အာဏာသိမ်းမှုကိုအကြမ်းဖက်ဆန့်ကျင်တဲ့စီဗီအမ်လှုပ်ရှားမှုမှာပါဝင်တဲ့နာမည်ကြီးရုပ်ရှင်တရုတ်ဆောင်တွေအဆိုတော်တွေအပေါ်ဝင်မြန်မာအမှုပညာရှင်အတော်များများကိုအာဏာသိမ်းစစ်တပ်ကရဇသက်ကြီးပုံမှ905ကကြီးနဲ့အရေးယူဖို့ပြင်ဆင်နေပါတယ်တနင်္လာနေ့မနေ့ကသတင်းတွေကတော့တလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းဘေးအန္တရာယ်မျိုးမျိုးကကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်လို့တက်ပါ
This program